Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2023ခုနှစ်မေလ26ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ LINE-O-METER 32 kHz 9383ညနဲ့9383ည LINE-O-METER 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါတောတာရှင်များရှင်ကျမကတော့ခင်လေးပါဒီတစ်ပတ်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားမှာပါ။အမေရိကန်အစိုးရလဲပတ်ဖို့လိုအပ်တဲ့ငွေချေးယူနိုင်မယ့်ပမာဏကိုတိုးပေးဖို့အတွက်အင်ဂျူရောထိတ်တန့်အရာရှိတွေနဲ့ Republican နှုတ်တော်အမတ်တွေကြားသဘောတူညီမှုဟာရလုံနီးပါးဖြစ်နေပါပြီဆိုတဲ့အကြောင်း American ပြည်ထောင်စုမှာဂျူးလူမျိုးအတိုင်းဝိုင်းနေပေါ်မှာအကြမ်းဖက်မှုတွေတိုးလာနေလို့ဂျူးစန့်ကျင်ရေးဝါဒကိုတိုက်ဖျက်ဖို့ရည်ရွယ်တဲ့ပရမဆုံးသောအမျိုးသားအဆင့်မဟာဗျူဟာကိုအင်ဂျူရောကကြာတာပြင်းနေမှာထုတ်ပြန်လိုက်တဲ့အကြောင်းမြန်မာနိုင်ငံအပအဝင် American ပြည်ထောင်စုကိုယာယီလာဖို့လျှောက်ထားကြသူတွေအတွက်ပြည်ဝင်ခွင့်ဗီဇာကြေးတွေကိုမေလ30ရက်နေ့ကစပြီးဈေးတက်တော့မှာဖြစ်တဲ့အကြောင်းပါဝင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါမဆုမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညမှာသောရရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဆယ်စုနှစ်နဲ့ချီပြီးတော့ရှိနေတဲ့ဒုက္ခသည်စခန်း6ခုမှာလက်ရှိခိုးလုံနေတဲ့သူတွေကိုတတိယနိုင်ငံမှာအခြေချနေထိုင်ရေးအစီအစဉ်ပြန်စတော့မယ်လို့ထိုင်းဆိုရကကြေညာပါတယ်
ဒီခေါက်ခုနလပိုင်းမှာလူစုစည်းတဲ့ခါကြလို့ရှိရင်တတိယနိုင်ငံအခြေချဖို့နေထိုင်ဖို့အတွက်အခွင့်အလမ်းတွေပေါ်လာတဲ့အတွက်အဲ့ဒီလူတွေကိုပြန်စီစစ်ပြီးတော့
နိုဘိုစခန်းမှာ15နှစ်ကျော်နေထိုင်ခဲ့သူပြပြခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူမန္တလေးတိုင်းစင်ကူးမြို့နယ်ထဲမှာဒေသခံပြည်သူကာကွယ်ရေးတပ်တွေကိုလေကြောင်းကနေစစ်တပ်ကတိုက်ခိုက်နေတာကရင်မျိုးသားစည်းရုံးတပ်မဟာ3နယ်မြေမှာစစ်တပ်ကနေပြီးတော့နှီးမျိုးစုံနဲ့ပြစ်ခတ်နေတယ်နောက်ပြီးတော့ဒီဆိုင်ကလုံးမုန်တိုင်းတန်ခံထားရတဲ့ရခိုင်ပြည်နယ်ထဲမှာလျှက်စစ်မှုပြတ်တောက်နေစေဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံပြပြပေးပါမယ်ရှင
်အမေရိကန်ဆိုရလေပတ်ဖို့လိုအပ်တဲ့ငွေချေးယူနိုင်မယ့်ပမာဏတိုးဖို့အင်ဂျူရောထိတ်တန့်ရာရှိတွေနဲ့ Republican လွှတ်တော်အမတ်တွေကြားမှာကြာတာရင်းကြီးညကနောက်ဆုံးညှိနှိုင်းမှုတွေမှာသဘောတူညီမှုရလုံနီးပါးဖြစ်နေပြီလို့ American အစိုးရအရာရှိသူကပြောပါတယ်စစ်မှုတန်းတွေစစ်ပြန်တွေနဲ့ပတ်သက်တဲ့အတုံးစိတ်တွေကလွဲလို့ကျန်တဲ့အတုံးစိတ်တွေကိုရှော့ချပြီးအစိုးရချင်းငွေပမာဏကိုလာမယ့်နှစ်နှစ်အတွင်းထပ်တိုးပေးဖို့ကိစ္စသဘောတူညီချက်ရဖို့အတွက်နှစ်ဖက်အခြေတင်ဆွေးနွေးနေကြတာပါအစိုးရအတုံးစိတ်ရှော့ချဖို့စစ်ရေးနဲ့ပြည်တွင်းအခွန်ဌာနတွေအတွက်ရန်ပုံငွေချမှတ်မှုစတဲ့အခြေတင်ဖြစ်နေတဲ့ကိစ္စအကြောင်းအရာတွေမှာနှစ်ဖက်ညှိနှိုင်းမှုတွေကြားမှာကြာတာရင်းညပိုင်းကသဘောတူညီမှုရလုံနေပါဖြစ်ခဲ့ပါတယ်။ဒါ့ပြင်ဖက်ဒရယ်အစိုးရထောက်ပံ့ကြေးယူသူတွေနဲ့ပတ်သက်တဲ့သတ်မှတ်ချက်တွေမှာတော့နှစ်ဖက်သဘောတူညီမှုရဖို့ညှိနှိုင်းနေတော့မယ်လို့အမည်မဖော်လိုတဲ့အစိုးရအရာရှိကပြောပါတယ်။ဒေါ်လာ 31.4 ထရီလီယံအထိအစိုးရကအကျွေးယူနိုင်တယ်လို့လွှတ်တော်ရဲ့လက်ရှိသတ်မှတ်ထားတဲ့ပမာဏဟာဇန်နဝါရီလတွေကပြည့်သွားတာကြောင့်ဇွန်လ1ရက်နေ့ကစလို့အစိုးရအတုံးစိတ်တွေပြတ်တောက်နိုင်တယ်လို့ဗန်နာယီဝန်ကြီးဌာနဂျန်နက်ယင်လန်ကသတိပေးပြောဆိုထားပါတယ်။ဖက်ဒရယ်အစိုးရဝန်ထမ်းတွေနဲ့အစိုးရလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့ contract ဝန်ထမ်းတွေရဲ့လစာတွေအစိုးရငွေစုငွေကြေးစာချုပ်နဲ့ပင်စင်လစာထောက်ပံ့ကြေးတွေဆက်မပေးနိုင်တော့တဲ့အခြေအနေကိုရောက်သွားမယ်လို့ဗန်နာယီဝန်ကြီးကသတိပေးလိုက်တာပါရှင်။
2021ခုနှစ်ဒီ January 6ရက်နေ့တုန်းကအမေရိကန်လွှတ်တော်အဆောက်အဦတွေကိုဝင်ရောက်ပြီးတော့အကြမ်းဖက်တိုက်ခိုက်ခဲ့သူ2ယောက်ကိုထောင်ဒဏ်12နှစ်နဲ့18နှစ်စီချမှတ်လိုက်ပါတယ်။ Old Gibbs လို့ဆိုတဲ့လက်ရဇွန်ဝါဒီလက်နက်ကိုင်အဖွဲ့ကိုတည်ထောင်ထားတဲ့ Stewart Group ကိုနိုင်ငံတော်အကြီးအကဲပြတ်အောင်ပူးပေါင်းကြံစည်မှုအပါအဝင်တခြားပြစ်မှုတွေနဲ့စုစုပေါင်းထောင်ဒဏ်18နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ဒါဟာလွှတ်တော်အဆောက်အဦကိုတိုက်ခိုက်ခဲ့တဲ့သူတွေထဲမှာတော့အများဆုံးထောင်ဒဏ်ဖြစ်ပါတယ်။ Florida Chapter လို့ခေါ်တဲ့လက်နက်ကိုင်အဖွဲ့ကိုတည်ထောင်သူ American စစ်မှုထမ်းဟောင်းလည်းဖြစ်တဲ့ Kelly Max ကိုလည်းထောင်ဒဏ်12နှစ်ချခဲ့ပါတယ်။2020ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာကိုလွှတ်တော်မှတရားဝင်ကြေညာတာကိုအဲ့ဒီတုန်းကသမ္မတ Donald Trump ကိုထောက်ခံတဲ့သူတွေကလက်မခံနိုင်မဲနဲ့လွှတ်တော်တဲ့အထိဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်ဖို့အတွက်ပြစ်ဒဏ်အခုချခံခဲ့ရတဲ့သူ2ဦးကလှုံ့ဆော်ပြီးတော့နိုင်ငံတော်ကိုအကြီးညိုပြတ်အောင်လုပ်ခဲ့တယ်ဆိုပြီးတော့တရားရုံးကပြီးခဲ့တဲ့နိုဝင်ဘာလတည်းကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကျူးလွန်တဲ့သူတွေအနေနဲ့အမေရိကန်ရဲ့ဒီမိုကရေစီဖွဲ့စည်းပုံရန်နေရာကိုကြီးမားတဲ့ချင်းချောက်မှုတွေလုပ်ခဲ့တာကြောင့်အခုလိုမျိုးအပြစ်ပေးတာဖြစ်တယ်လို့အမေရိကန်တရားသူကြီးချုပ် Merrick Garland ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာဂျူးလူမှုအတိုက်အဝန်းတွေပေါ်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့ဂျူးစန့်ကျင်တဲ့အမြင်တွေအမေရိကန်နေသားပိုများလာနေချိန်မှာဂျူးစန့်ကျင်ရဲ့ဝါဒကိုတိုက်ဖျက်ရန်ရည်ရွယ်တဲ့ပရမအဆုံးသောအမျိုးသားအဆင့်မဟာဗျူဟာကိုအင်ပီရိုကကြာတာပရင်းနေမှာထုတ်ပြန်လိုက်ပါတယ်။အင်ပီရိုကထုတ်ပြန်တဲ့မဟာဗျူဟာမြောက်အစီအစဉ်တွေထဲမှာဂျူးစန့်ကျင်တဲ့အမြင်တွေကဘာလဲ။ဘာကြောင့်တည်ထားတင်လဲဆိုတာကိုကြည်ကြဲပြန့်ပြန့်သဘောပေါက်ရင်းနဲ့ဂျူးလူမှုအတိုင်းဝိုင်းနေရဲ့လုံခြုံမှုတိုးမြင့်စေရေးကျူးမှုလိုလားတဲ့သူတွေအမြင်တွေပျောက်သွားစေဖို့အတွက်မတူညီတဲ့လူမှုအတိုက်အဝန်းတွေကြားမှာစီးလုံးမှုရှိစေရေးစတာတွေပါဝင်ပါတယ်။အမေရိကန်မှာကျူးလူမျိုး 2.4 ရာခိုင်နှုန်းသာရှိပေမဲ့ဘာသာရေးမုန်းတိမှုကိုအခြေခံပြီးတိုက်ခိုက်ခံရမှုကတော့63ရာခိုင်နှုန်းကကျူးလူမှုအတိုင်းအဝန်းကတွေဖြစ်နေတယ်လို့အင်ပီရိုကပြောပါတယ်။ FBI ရဲ့စီးရင်တွေအရအမေရိကန်မှာအမုန်းတရားအခြေခံပြီးတိုက်ခိုက်မှုတွေမှာကျူးတွေကပြစ်မှတ်ခံထားရမှုက4ရာခိုင်နှုန်းဖြစ်ပါတယ်။တကဘာလုံးမှာဂျူးစန့်ကျင်ရဲ့အမြင်တွေကိုတိုက်ဖြတ်ဖို့အမေရိကန်ရဲ့တန်တိတ်ထံကိုအင်ပီရိုရဲ့ဗျူဟာတွေကပြသလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကပြောကြားခဲ့ပါတယ်ရှင်
။အမေရိကန်နဲ့တရုတ်ထိပ်တန်းကုန်သွယ်ရေးအရာရှိတွေအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာမနေ့ကြာသပတေးနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဂျီနာရီမန်နဲ့တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဝမ်ဝဲကျောင်းတို့တို့ကြားမှာတရုတ်အမေရိကန်ကုန်သွယ်ရောင်းဝယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပွင့်ပွင့်လင်းလင်းနဲ့အနှစ်သာရရှိရှိဆွေးနွေးခဲ့ကြပါတယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဌာနကကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပါတယ်ဒီစီဝေကအမေရိကန်နဲ့တရုတ်ကြားမှာတာဝန်တိတိနဲ့ဆောင်ရွက်ရေးအပြင်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားတာကြောင့်ကြိုးပမ်းအားထုတ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းပြောပါရယ်။ကြာသပတေးနေ့ကကျင်းပတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲဟာသမ္မတဘိုင်ဒန်အစိုးရလက်ထက်မှာအမေရိကန်နဲ့တရုတ်တို့ကြားဝါရှင်တန်ဒီစီမြို့တော်မှာပထမဆုံးလုပ်တဲ့ဝန်ကြီးအစ်စ်စီနွေပဲဖြစ်ပါရယ်။မီရှိဂန်ပြည်နယ်ရဲ့မြို့တော်မှာကြာသပတေးနေ့နဲ့ဒီကနေ့တောက်ကြနေ့မှာကျင်းပတဲ့ APEC အာရှပစ္စည်းပိတ်နိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့2023ခုနှစ်အတွက်ကုန်သွယ်ရေးဆိုင်ရာဝန်ကြီးတွေဆွေးနွေးဖို့တက်ရောက်ဖို့တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပါတယ်ရှင
်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9300ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနီးလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပဲဖြစ်ပါတယ်ရှင်မြန်မာနိုင်ငံအပအဝင်အမေရိကန်ပြည်ထောင်စုကိုယာယီလာဖို့လျှောက်ထားကြသူတွေအတွက်ပြည်ဝင်ခွင့်ဗီဇာကြေးတွေမေလ30ရက်နေ့ကစပြီးဈေးတက်တော်မှာဖြစ်ပါတယ်အမေရိကန်မှာရှိနေသူတရားရောက်ကစပွန်ဆာလို့ခေါ်တာမျိုးမဟုတ်ဘဲနန်အင်မီဂရန့်ဗီဇာကြေးကိုဒေါ်လာ160ကနေ25ဒေါ်လာတိုးပြီး185ဒေါ်လာပေးရမှာဖြစ်ပါတယ်။အမြဲတမ်းနေထိုင်ခွင့်လျှောက်ထားတာမဟုတ်တဲ့ဗီဇာမျိုးစားတွေက H L O P Q နဲ့ R မျိုးစားဗီဇာတွေအတွက်ဗီဇာကြေးတွေကလည်းလက်ရှိဒေါ်လာ190ကနေ205ဒေါ်လာအထိပေးရတော့မှာပါ။ဒီဗီဇာမျိုးစားတွေကတော့စပွန်ဆာပေးခေါ်တဲ့ဗီဇာမျိုးစားတွေဖြစ်ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးသဘောတူစာချုပ်ထုတ်ထားတဲ့နိုင်ငံတွေကစီးပွားရေးသမားတွေယင်းနှိမ့်မြုပ်နှံသူတွေအတွက်အကျုံးဝင်တဲ့ E visa အမျိုးအစား non-immigrant visa ကြီးကလည်းလက်ရှိ205ဒေါ်လာကနေ315ဒေါ်လာထိတက်တော်မှာဖြစ်ပါတယ်။အခုလိုအမေရိကန်မှာအမြဲတမ်းနေထိုင်ဖို့မဟုတ်သူတွေပေးရမယ့် visa လျှောက်ထားကတွေကိုတကဘာလုံးကတိုးမြင့်လာဖြစ်ပါတယ်။အမေရိကန်ကောင်စစ်ဝင်ဌာနတွေမှာဗီဇာလျှောက်ထားမှုတွေကိုထိထိရောက်ရောက်မြ мян ဆန်ဆန်စစ်စစ်ပေးနိုင်ဖို့အခုလိုဗီဇာကြေးတွေတိုးကောက်တာဖြစ်တယ်လို့အမေရိကန်အစိုးရထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ရှင်
။ဂျပန်နိုင်ငံမှာလူ၄ဦးသေဆုံးအောင်လို့တိုက်ခိုက်ခဲ့တယ်ဆိုပြီးတော့မတင်ကားသူတယောက်ကိုဖမ်းဆီးလိုက်နိုင်ပြီလို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံအလဲပိုင်းနာဂိုနိုနယ်ရဲကနာဂိုနိုမြို့မှာဂျာတာပရင်းနေတုန်းကအမျိုးသမီးတဦးဓာတ်နဲ့ထိုးခံရပြီးတော့ရဲတပ်ဖွဲ့ဝင်၂ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပြီးတော့အဆောက်အဦတစ်ခုထဲမှာပုန်းနေတဲ့တိုက်ခိုက်တဲ့သူကို12နာရီကြာမှဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမတင်ကားသူဟာနာဂိုနိုမြို့ရဲ့မြို့ကောင်စီအကြီးအကဲရဲ့သားဖြစ်သူအသက်32နှစ်အရွယ်ရှိသူဖြစ်ပါတယ်သူရဲ့ဖခင်အိမ်မှာပုန်းအောင်နေတာလို့ဂျပန်သတင်းတွေမှာဖော်ပြပါတယ်ကြာသပတေးနေ့ကပျောက်ကြားဝစ်စုံဝစ်ထားတဲ့သူတယောက်ကလိုက်လို့အမျိုးသမီးတဦးကအသက်လူပြီးပြေးနေတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်အခင်းဖြစ်တဲ့နေရာကိုရဲတွေရောက်သွားတဲ့အချိန်မှာတော့အဲ့ဒီသူကတနက်နဲ့လှမ်းပစ်တာကြောင့်ရဲနှစ်ဦးထိမှန်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဓာတ်နဲ့ထိုးခံရတဲ့အမျိုးသမီးရောရဲနှစ်ဦးပါဆေးရုံမှာတေဆုံးခဲ့ကြရပါတယ်ဓာတ်နဲ့တိုက်ခိုက်ခံရပုံရတဲ့နောက်ထပ်သက်ကြီးအမျိုးသမီးတဦးလည်းတေဆုံးခဲ့ပါတယ်ဂျပန်နိုင်ငံမှာအခုလိုမျိုးတိုက်ခိုက်ခံရတာအထူးသဖြင့်တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုကအင်မတန်ကိုဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်2ယောက်နဲ့တေဆုံးခဲ့ရတဲ့သူတွေအတွက်အင်မတန်ကိုဝမ်းနဲ့ကြေကွဲရပါတယ်လို့နဂနိုနယ် ရဲချုပ်ကဖော်ပြပြောဆိုခဲ့ပါတယ်ရှင
်။ယူကရိန်းနိုင်ငံအလယ်ပိုင်းဒနီပရိုမြို့ကစစ်ကမ်းတစ်ခုအပေါ်ရုရှားတပ်တွေတိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးပြီးကလေးငယ်နှစ်ဦးအပါအဝင်16ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းသမ္မတရုံးကထုတ်ပြန်တဲ့ဗီဒီယိုထဲမှာမိဂိုလုံးကြီးတွေထွက်နေတဲ့ပျက်စီးသွားတဲ့အဆောက်အုံအထုကိုတွေ့မြင်ရပါတယ်။ယူကရိန်းကိုစစ်ရေးအကူအညီပေးနေတဲ့နိုင်ငံတွေနဲ့အွန်လိုင်းမှာတောက်ကြနေကလုပ်ခဲ့တဲ့ဆွေးနွေးပွဲတွေအတွင်းစစ်ပွဲမှာယူကရိန်းတို့ဘက်ကအနိုင်ရအောင်အမေရိကန်အနေနဲ့အတက်နိုင်ဆုံးကူညီသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောကြားခဲ့ပါတယ်။အမေရိကန်ကစစ်ပွဲအတွက်ပေးတဲ့ယင်းတွေလက်နက်ကိရိယာတွေကိုရုရှားထိန်းချုပ်နေမြေတွေမှာအသုံးမပြုဖို့ယူကရိန်းကိုဟိုးအရင်ကလေးကပြောကြားထားတာကိုလည်းပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမက်မီလီကလည်းပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံထဲမှာကလေးငယ်ပေါင်း 1.5 သန်းလောက်ဟာစိတ်ကြယောဂါစိုးရိမ်စိတ်တံရလွန်ကဲယောဂါနဲ့ရေရှည်တက်ရောက်မှုတွေရှိနိုင်တဲ့စိတ်ကျန်းမာရေးပြဿနာတွေကြုံနေရတယ်လို့ကုလသမဂ္ဂပြည်ပဆိုင်ရာကလေးသူငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကခန့်မှန်းထားပါတယ်။ပရိဒအဖွဲ့ချုပ်ကလည်းကလေးငယ်တွေခံစားနေရတဲ့စိတ်တံရတွေတက်တာအောင်ကူညီပေးနေကြပါတယ်ရှင
်။ AI လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွေးအဖွဲ့ကြီးနဲ့နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ရဲ့တောက်ကြနေအစီရင်ခံစာမှာတော့တာလီဘန်တွေကအမျိုးသမီးတွေပေါ်မှာပြင်းထန်စွာကန့်သတ်မှုတွေကြောင့်နိုင်ငံတကာဥပဒေအရဖြစ်နိုင်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုထားပါတယ်။ထောင်ဒဏ်အပြစ်ပေးခံရတာ၊နှိပ်စက်ညှဉ်းပန်းခံရတာ၊နောက်တခြားမဖွဲ့မရလှုပ်ဆောင်မှုတွေပါဝင်အာဖဂန်အမျိုးသမီးတွေနဲ့အာဖဂန်မိန်းကလေးငယ်တွေခံစားနေရတဲ့အသေးစိတ်ဖြစ်ရတွေကိုဥပဒေကြောင့်အရာစစ်စစ်သုံးသပ်ပြီးတော့လူခွေအဖွဲ့နှစ်ဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီလှုပ်ရက်တွေဟာအစီအစဉ်ရှိရှိနဲ့စနစ်တကျကြဲကြဲပြန့်ပြန့်ဖြစ်နေတာမို့လို့အခုလိုမျိုးနိုင်ငံတကာပြစ်မှုကြီးမြောက်တာပါလို့ထောက်ပြထားပါတယ်။နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီး AI ရဲ့အထွေထွေအတွင်းမှုကတော့ဒါကတန်တရားရှိစရာကိုမလိုတဲ့အမျိုးသမီးစန့်ကျင်စစ်ပွဲကိုဆင်နွှဲနေတာလို့သုံးနှုန်းပါတယ်။နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ရဲ့အထွေထွေအတွင်းမှုက2022ခုနှစ်ဩဂုတ်လကနေ2023ခုနှစ်ဇန်နဝါရီလအတွင်းတာလီဘန်ရဲ့အမျိုးသမီးတွေအပေါ်မှာဖိနှိပ်ချုပ်ချယ်မှုကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့လိင်မိုင်းဆန်ရဖိနှိပ်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ချက်တွေနဲ့ကိုက်ညီတယ်လို့ပြောပါတယ်ရှင်မေလ26ရက်နေ့တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့သတင်းပေးပို့ချက်တွေကိုဇတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်တလျှောက်မှာရှိတဲ့ဆယ်စုနှစ်နဲ့ချီပြီးတော့ရှိနေတဲ့ဒုက္ခသည်စခန်းတွေမှာလက်ရှိနေထိုင်တဲ့သူတွေတတိယနိုင်ငံမှာအခြေချနေထိုင်ရေးအစီအစဉ်ပြန်စတင်တော့မယ့်သတင်းကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်တလျှောက်မှာဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိနေတဲ့ဒုက္ခသည်စခန်း6ခုမှာလက်ရှိခိုးလုံနေထိုင်နေတဲ့သူတွေတတိယနိုင်ငံမှာအခြေချနေထိုင်တဲ့ရေးစီစဉ်နေပြန်ဆဖို့အတွက်ထိုင်းဆိုရကမေလ22ရက်နေ့မှာကြေညာလိုက်ပါတယ် UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးမှာ2019ခုနှစ်ကနောက်ဆုံးစာရင်းပေးသွင်းထားတဲ့မြန်မာဒုက္ခသည်တွေတတိယနိုင်ငံမှာခိုးလုံနိုင်မဲ့အစီအစဉ်ဖြစ်ပါတယ်အခုချိန်ထိကောက်ယူထားတဲ့စာရင်းတွေအရဒုက္ခသည်စုစုပေါင်းက6000လောက်ရှိပါတယ်အများစုကတော့အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းနေထိုင်ခွင့်ရကြမှာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကိုကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်
မြန်မာဒုက္ခသည်တွေတတိယနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်တဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တွေက2014ခုနှစ်ကစပြီးဆယ်စုနှစ်တခုနီးပါးရပ်ဆိုင်းထားခဲ့ရာကဒီအစီအစဉ်ကိုတက်တန်းတိုးပေးလိုက်ပြီးဖြစ်ကြောင်းထိုင်းပြည်ရဲ့ဌာနကမေလ22ရက်တနင်္လာနေ့မှာကြေညာလိုက်တာပါအခုလိုထိုင်းအစိုးရရဲ့ကြေညာချက်ဟာတတိယနိုင်ငံတွေကိုရွှေ့ပြောင်းအခြေချနေထိုင်လို့သူတွေအတွက်တော့ကောင်းမွန်တဲ့အစီအစဉ်ဖြစ်တယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
သွားရင်လည်းဒီကြတော့ဘယ်လိုပြောလဲကောင်းတဲ့လက္ခဏာပေါ့နော်အဲဒီကသူကစီနေမှဆိုနေရတဲ့တော့တော့ဖြစ်တယ်လေခိုင်းတော့လည်းရေလိုမျိုးရတယ်ဘုံဟောင်းလည်းရေလိုမျိုးရတယ်ကျောသူတို့ကကောင်းတဲ့လက္ခဏာတစ်ခုကိုကျွန်တော်ပြောမှာနော်
မြန်မာနိုင်ငံမှာ1988ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံဘက်ထွက်ပြေးလာကြသူတွေတိုင်းရင်းသားဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အတော်များများဟာထိုင်းဒုက္ခသည်စခန်းတွေမှာနေထိုင်ကြပါတယ်။သူတို့ကိုတတိယနိုင်ငံတွေမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ထိုင်းအစိုးရကအစောပိုင်းကပေးခဲ့ပေမဲ့2014ခုနှစ်ကစလို့အဲ့ဒီလိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်တဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တွေကရပ်ဆိုင်းထားခဲ့ပါတယ်။နေ့အတော်ကြာရပ်ဆိုင်းထားခဲ့ပြီးမှထိုင်းအစိုးရအနေနဲ့အခုအချိန်မှာဘာကြောင့်ဒီအစီအစဉ်ကိုပြန်စခွင့်ပြုတယ်လဲဆိုတာတော့မသိရပါဘူး။ဒါပေမဲ့အခုကောက်ယူထားတဲ့စီရင်တိုင်းနောက်ဆုံးတစ်ချိန်ပြန်လဲစီစစ်မှုတွေလှုပ်ဆောင်ပြည့်ရင်တော့လာမယ့်လအနည်းငယ် ဒုက္ခသည်တွေကိုစတင်ခေါ်ယူနိုင်မယ်လို့မျှော်လင့်ကြောင်းဒါဟာ multi year program နှစ်အတန်ကြာလှုပ်ဆောင်ရမယ့်အစီအစဉ်တစ်ခုဖြစ်ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဒီအစီအစဉ်ကိုပြန်စမယ့်အကြောင်းကိုတော့ထိုင်းအစိုးရကခန့်ထားတဲ့စခန်းတာဝန်ရှိသူတွေနဲ့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကတာဝန်ရှိသူတွေလာရောက်ပြီးထိုင်းပြည်ရဲ့ဌာနကကြေညာတဲ့မေလ22ရက်နေ့မှာပဲဒုက္ခသည်တွေကိုအသိပေးခဲ့တယ်လို့ဦးရောဘတ်ထွေးကပြောပါတယ်တတိယနိုင်ငံမှာရွှေပြောင်းအခြေချနေထိုင်ခွင့်ရဖို့စခန်းအတွင်းမှာ2015ခုနှစ်ကစပြီးအဆင့်ဆင့်စီရင်ကောက်ယူခဲ့တဲ့အခြေအနေကိုတော့နှုတ်ဘိုးစခန်းမှာအခုချိန်ထိ15နှစ်ကြာနေလာတဲ့ရခိုင်တိုင်းရင်းသားကိုစန်းလွင်ကအခုလိုရှင်းပြပါတယ
်နောက်ဆုံးအကြိမ်ကတော့2019မှာပဲဒီပြည်ရဲ့ရပဲအဲတည်တံ့ပဲ UN မပါခင်းနဲ့ဟိုဘောလက်ပွေနှိပ်တယ်လက်ပွေနှိပ်ပြီးတော့သူတို့ဟိုပြည်ပရေးတွေစိတ်ကြီးကြီးနဲ့ကျွန်တော်တို့ကိုနောက်ဆုံးချိန်ဆာရတဲ့ထုတ်ပေးတယ်2009ကနေပြီးတော့ခု2023အထိသူတို့လောက်တာဒါအကုန်ပဲပေါ့အဲ့ဒီထဲမှာသူတို့ပြောတာကကြတော့ပရမောက်ဆုံးအကျင့်လောက်တဲ့ free ဆိုတဲ့ဆာရွက်ကတော့အကျုံးမွေမှုလို့တော့ပြောတယ်ဒါပေမဲ့အဲ့ဒီ UN လောက်တဲ့ UN ကရဲ့အဲ့ဒီ UAG ရဲ့အဲ့ဒီဟာနှစ်ခုရှိတဲ့လူကတော့ဒီခေါက်ခုနလပိုင်းမှာလူစုရှိတဲ့အခါကြာလို့ရှိရင်တတိယနိုင်ငံအခြေချဖို့နေထိုင်ဖို့အတွက်အခွင့်အလမ်းတွေပေါ်လာတဲ့အတွက်အဲ့ဒီလူတွေကိုလူပြန်စီစစ်ပြီးတော့ဒီလူဘက်ကနေဆောင်ရွက်ပေးမယ်လို့အဲ့ဒီလူတွေပြောပါတယ်ဟုတ်ကဲ့
။နေဆက်ဒေသတလျှောက်ကဒုက္ခသည်စခန်း၉ခုမှာအခုအချိန်ထိကြန့်ရှိနေသူအများစုဟာတတိယနိုင်ငံတစ်ခုခုမှာတွားရောက်အခြေချနေထိုင်မဲ့အခွင့်အလမ်းရနိုင်ဖို့ဆယ်စုနှစ်နဲ့ချီစောင့်နေခဲ့ကြရတာပါ။ဒါကြောင့်လဲသူကတော့တတိယနိုင်ငံမှာရွှေပြောင်းအခြေချနေထိုင်မယ်လို့ကိုစန်းလွင်ကပြောပါတယ်။
ကျွန်တော်တို့ကတော့တတိယနိုင်ငံမှာအခြေချခွင့်ရဖို့တက်ဖို့ပဲဒီစခန်းထဲမှာနေလာတာအခုဆိုလို့ရှိရင်စံခါနှုတ်ရှိကြပြီပေါ့ကျွန်တော်တို့ဘယ်မှမသွားဘူးစခန်းထဲမှာနေတယ်ကျွန်တော်တို့ကတော့တကယ်ပဲတတိယနိုင်ငံမှာအခြေချခွင့်ရဖို့ပဲအဲဟိုပေါ့နော်ဒီအဓိကထားပြီးတော့ကျွန်တော်တို့ဒီမှာစောင့်နေတယ်ပေါ့
ကိုစန်းလွင်ဟာရခိုင်လူမျိုးတဦးဖြစ်ပေမဲ့ထိုင်းမြန်မာနယ်စပ်ကိုရောက်လာပြီးမှကရင်တိုင်းရင်းသူနဲ့အိမ်တောင်ကျခဲ့ပြီးအခုဆိုရင်မြေတောင်ရနေပြီဖြစ်ပါတယ်ကြားထဲမှာစောင့်ခဲ့ရတဲ့နှစ်တွေကြာလွန်လာကြောင်းသူသားသမီးတွေကထိုင်းနိုင်ငံမှာပဲအခြေချနေကြတဲ့သူရှိသလိုဒီမှာတက်လက်စပညာရေးကိုပြီးဆုံးတိုင်အောင်တက်ပြီးထိုင်းမှာပဲအခြေချနေထိုင်မှုဆုံးဖြတ်သူလည်းရှိတယ်လို့ဆိုပါတယ်။သားသမီးတွေကတတိယနိုင်ငံကိုမိဘတွေနဲ့အတူလိုက်လို့တဲ့စံတမရှိတာကြောင့်မိသားစုတကွဲတပြားဖြစ်မဲ့အရေးစိုက်နေတယ်လို့လည်းကိုစန်းလွင်ကပြောပါတယ်
။မိသားစုတွေကတကွဲတပြားဖြစ်ကုန်တာပေါ့။သူတို့ကကျွန်တော်တို့လည်းသူတို့ကိုအတင်းတိုက်တွန်းလည်းမကောင်းတော့ဘူး။ဒါကြောင့်လည်းဆိုတော့အော်ဒီဘက်ကလည်းသူတို့ပြောလောက်တဲ့မယုံကြည်လောက်တဲ့အနေအထားမျိုးဖြစ်နေစဉ်လည်းဖြစ်လောက်စရာအနေအထားဒီမှာကအများကြီးကျွန်တော်တို့ရင်ဆိုင်ရတယ်အဲ့လိုမျိုးပေါ့
မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်တွင်းစစ်ကြောင့်တိုင်းဒေသတွေအသီးသီးကနေထောင်ထဲချီတဲ့ပြည်သူတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရတာပါအစပိုင်းမှာယာယီတကွတဲ့စခန်းအဖြစ်ရှိနေကြရကအခုဆယ်စုနှစ်တည်းနဲ့ချီကြလာတဲ့အခါမှာတော့စခန်းအတွင်းကလူအများစုဟာဒီနေရာဒီဒေသမှာအခြေကျနေပြီဖြစ်တာကတကြောင်တချို့လဲကိုနိုင်ငံကိုဇာတိမျိုးကိုအခုချိန်ထိပြန်ကျင်တဲ့ဆန္ဒရှိနေသေးတာကတကြောင်းလို့ကြောင့်တတိယနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်လို့စိတ်မရှိသူတွေလည်းစခန်းအတွင်းမှာရှိတယ်လို့ဆိုပါတယ် UNHCR က2019ခုနှစ်မှာနောက်ဆုံးစာရင်းကောက်ယူထားပြီးဓာတ်ပုံနဲ့တကွကိုရေးရာဇဝင်အချက်လက်တွေပါပေးအပ်ထားပြီးသူတွေကိုသာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုမှာဖြစ်ပြီး2019ခုနှစ်စာရင်းကောက်ပြီးနောက်မှရောက်လာသူတွေကိုတော့ခွင့်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်အခုစီးရင်ပြုစုထားတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း၉ခုကတော့မေလအုံဖြံနှုတ်ဘိုးမဲ့လဦးမဲ့ရာမိုထမ်းဟင်ပန်းတုံရန်နဲ့ကရင်နီအမတ်၁အမတ်၂စခန်းတွေမှာကရင်တိုင်းသားအများစုနဲ့မြန်မာအပါအဝင်တခြားတိုင်းသားအများအပြားလည်းရှိနေကြတာဖြစ်ပါတယ်ခင်ဗျာ
UNHCR မှာမြန်မာဒုက္ခသည်တွေတတိယနိုင်ငံမှာခိုလုံနိုင်မဲ့အစီအစဉ်ပြန်စတင်တော့မယ်ဆိုတဲ့အကြောင်းသတင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မန္တလေးတိုင်းစင်ကူးဘက်ကစီရဲအခြေအနေကိုတင်ပြပေးကြပါတယ်မန္တလေးတိုင်းစင်ကူးမြို့နယ်ကတဲအင်းကျေးရွာမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်အဲ့ဒီနေရာကိုစစ်တပ်ကမနေ့တုန်းကလေကြောင်းနဲ့တိုက်ခိုက်ခဲ့ပါတယ်ဒီကနေ့တောက်ကြနေမှာလဲအင်အား100ဝန်းကျင်လောက်ထပ်တိုးရောက်လာပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်ဒီလိုမျိုးတိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရသူတွေအတွက်စားနဲ့ရိတ်ခါဆေးဝါးနဲ့အမိုးကားတွေအရေးပေါ်လိုအပ်နေကြပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်
။စစ်ကူးမျိုးနယ်အောက်ပိုင်းကတိုင်းကျေးရွာနယ်အနီးတစ်ဝိုက်ကိုစစ်ကောင်စီတပ်တွေကြာတာရင်းတွေကလေကြောင်းကနေနှစ်ချိန်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံအမျိုးသမီးတို့ထိခိုက်ဒဏ်ရာရခဲ့ပေမဲ့စိုးရင်စရာမရှိဘူးလို့ဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ ဒီကနေ့မှာတော့တဲအင်းနဲ့ကျက်တူရွေးရွာမှာရှိနေတဲ့စစ်ကောင်စီတပ်တွေစီကိုအင်အားတရာဝန်းကျင်ထပ်ရောက်လာပြီးမနေ့ကတိုက်ပွဲမှာထိခိုက်ကြဆုံးသူတွေကိုတည်ယူသွားကြတယ်လို့ Wildlife Information နဲ့ Network အဖွဲ့ကတာဝန်ခံကိုနဂါလေးကအခုလိုပြောပါတယ
်။မနေ့ကကျွန်တော်တို့အင်အားတရာနဲ့အင်အားလာဖြစ်သွားတယ်။ကျွန်တော်လက်ရှိတိုက်ပွဲဖြစ်တဲ့အခါတော့သူတို့ရင်းနဲ့ပြည်တယ်နဲ့မတဲအင်းကိုကျွန်တော်ကျက်တူရွေးလာဖြစ်သွားတယ်။ဖြစ်သွားပြီးတော့ကျွန်တော်လွန်ခဲ့တဲ့2-3 နာရီခွဲလောက်ကပဲကျွန်တော်တို့သူဘက်ကပြီးရဲ့စစ်ဘူအလောင်းကြီးကိုနော်စစ်ဘူရောပါတဲ့တရင်ရထားကြဘူနည်းနည်းအရာရှိကြပေါ့နော်အရာရှိကြ၄ယောက်လို့ပြောကြအရာရှိ၄ယောက်နဲ့တခြားတော့သူတို့အောက်လဲနေသားကြီးပေါ့နော်အောက်လဲနေသားကြီးကိုသူတို့ခြေလေးကြီးနဲ့ပြန်နေတယ်လို့တရင်ရထားကြအခုအဲ့ဒီ180ကျော်နဲ့လဲလဲ၅ကြီးပြီး၅ကြီးချောဆွဲပြီးသူပြန်ဟောက်သွားကြပြတော့တင်းရွာရင်းမှာလေဆက်ကဆက်ကြနေကြပြီပေါ့နော်ကျွန်တော်တို့ဘာခုနကတော့လက်နက်ငယ်လေးတည်းနဲ့ကြည့်တယ်ပြအခုသူတို့အတင်းရော်ထဲမှာထိုင်လို့ကလိုဂျင်းပြီးပြီးလို့နေကြပ
ြဒီကနေ့မနက်စောပိုင်းတုန်းက ARD မြစ်ကြောင်းတိုင်းစံတက်လာတဲ့ဒေသခံတွေရဲ့လေတစီးကိုလည်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ငါးကြိမ်လှမ်းပစ်ခဲ့ပေမဲ့လို့အထိခိုက်တော့မရှိခဲ့ဘူးလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်မန္တလေးမြို့နယ်အနောက်ချမ်းမြေပုံကန်ရွာရဲ့အရှိတ်ဘက်မှာရှိတဲ့စစ်ကောင်စီတပ်တွေဟာတဲအင်းနဲ့ကျွန်းကြီးရွာတွေဘက်ကိုချိန်ရွယ်ပြီးလက်လက်ကြီးတွေတက်ဆင်ထားတယ်လို့လည်းကိုနဂါလေးကပြောပါတယ
်။ကျွန်တော်ရေချောင်းမှာတူမော်တကြီးဆန်လာအောင်မသူကဒီဘက်ကဒီရဲ့ပေါ့နော်ဒီကာကိုကြည့်ကြတော့ဘက်ကဆိုပြီးတော့လက်တူမော်ကိုလက်လက်ကြီးနဲ့အဲငါးလုံးလောက်ဒီပြစ်တယ်လို့ကျွန်တော်ပြောတဲ့လက်လက်ကြီးတည်းဆိုတာကမပြည့်ဘူး။လက်လက်ကြီးမတည်ဘဲနဲ့ဒီကက်တူကြီးပေါ့နော်သူတို့ဒီအဲတိုင်ဝဲဖြစ်တဲ့နေရာနာနေမှာသူတို့ကက်တူကြီးရွာနေမှာလက်လက်ကြီးနဲ့နောက်ဖက်ကန်ကိုရန်နဲ့ပြစ်ခဲ့တယ်
မရီယာမျိုးနယ်တွေကကျက်တူကြီးရွာစင်ကူးမျိုးနယ်တွေကသဲအင်းရွာနဲ့ဝက်လက်မျိုးနယ်အနောက်ချမ်းကပင်စင်းကြီးရွာကနေအိမ်တွေကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့ကြတယ်လို့လည်းဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါတယ်။လက်ရှိစစ်ရှောင်နေကြတဲ့ကြီးရွာ12ရွာကတောင်းနဲ့ရှိတဲ့စစ်ဘေးရှောင်တွေအတွက်ရိတ်ကအရေးပေါ်လိုအပ်နေတယ်လို့အမိုးကနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ကိုနဂါလေးကအခုလိုပြောပြပါတယ
်။လက်ရှိဌာနရေးဆိုတပ်တွေကတက်နေကြတယ်။ဌာနရေးဆိုမပူလုံပြီးတော့လည်းတက်ပနာလေးတော့တက်နေကြတယ်ပေါ့နော်။ရှေ့လိုအပ်မှုတွေရှိနေတာပေါ့။အဓိကတော့ဆန်လို့ပါပဲမှာအဆန်ရှိရင်တခြားဟာကအဆင်ပြေလို့ရတယ်။ဟိုဆန်နဲ့တက်ဆန်ပေါ့ဗျာ။တက်ဆန်ဆိုတော့ကိုလိုရအောင်ဝယ်လို့ရတယ်။အဲဟင်းသီးသီးကတော့ဝယ်လို့ရအောင်ပေါ့။ကျွန်တော်တို့ဆန်ကလည်းတော်တော်လိုအပ်နေတယ်ဗျ။လိုအပ်တာတော့မှာဆေးဝါးရောဌာနရေးဆိုရောမိုးကရောဆိုအဲ့ကုန်းလို့ရပ
ါစစ်တဲ့ရဲ့နေမြေရှင်းလေးထိုးစစ်တိုက်ပွဲနဲ့လေကြောင်းကပြစ်ကတ်တိုက်ခိုက်ကြတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအထွန်းမှာတေဆုံးသူတွေနဲ့အိုးဝင်ဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတစ်နေ့ထက်တစ်နေ့ပိုးပြီးတော့ကြိုလာနေပါတယ်ပြည်သူကာကွယ်ရေးတဲ့ PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေကိုလုပ်နေတာကြောင့်နေမြေရှင်းလေးလှုပ်ဆောင်ရတာဖြစ်တယ်လို့စစ်တဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလေရှိပါတယ်ရှင်
ဒါကတော့မန္တလေးတိုင်းစင်ကူးမြို့နယ်တဲအင်းကျေးရွာမှာစစ်ကောင်စီတပ်ကလေကြောင်းနဲ့တိုက်ခိုက်နေတဲ့အခြေအနေသတင်းကိုမခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ KNU တပ်မဟာ3ထိန်းချုပ်နယ်မြေထဲမှာလည်းစစ်ကောင်စီဘက်ကနှင်းမျိုးစုံတုံးပြီးတော့တိုက်ခိုက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကရင်အမျိုးသားစီယုံတပ်မဟာ3ထိန်းချုပ်နယ်မြေမုံမျိုးနယ်ထဲမှာရှိတဲ့ရံမျိုးအောင်ကျေးရွာကိုစစ်ကောင်စီတပ်ကမေလ24ရက်နေ့ကဒရုန်းနဲ့တိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်လို့ဒေသခံ1000ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ကောင်စီရဲ့အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်ရံမျိုးအောင်ကျေးရွာအပြင်အနီးအနားကဒေသခံတောင်းနဲ့ချီပြီးတော့လည်းနေရက်ကိုစွန့်ခွာပြီးထွက်ပြေးနေကြရပါတယ်ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
ကရင်မျိုးသားစီယုံတမဟာ3ထိန်းချုပ်နယ်မြေဖြစ်တဲ့မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကဒေသခံကြေးရွာတွေကိုဒရုန်းနဲ့ထောက်လန်းပြီးဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်မုံမြို့နယ်ရံမျိုးအောင်ကြေးရွာကစောကဘောဆေးနေအိမ်မိလောင်ပျက်စီးသွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ
်ခါလေး60ရာနေရတက်ရင်ကနေပြောဒီကျွန်တော်တို့မုံမြို့နယ်ရံမျိုးအောင်ကြေးရွာကိုဒရုန်းနဲ့ဘုံကျဲတာပေါ့ဘုံကျဲပြီးနောက်လက်နက်ကြီးတွေထုခဲ့တာပေါ့အဲ့ဒါအဲ့ဒီမှာရွာသားတွေကအင်းတိုင်တော့မိတော်မိကျန်တဲ့ရွာသားတစ်ထောင်ရောရအောင်ဒါရိုက်ဆက်ပြေးရတာပေါ့အခုချိန်ကြီးဆက်ပြေးနေတော့ပေါ့အရင်ကလည်းအဲ့ခါလေး60ရပဲ21ရက်နေ့ကလည်းငောင်ကုန်းကြီးရွာကိုဒုံးနဲ့နှစ်ကြိမ်ဘုံကျဲပြီးလက်နက်ကြီး၄လုံးပြစ်ထက်ကူ
အရင်တုန်းကတော့ဒရုန်းအသုံးပြုမှုတွေကိုစစ်တပ်ကကင်းတောက်သဘောမျိုးနဲ့သာတုံးခဲ့ပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသာဒရုန်းတွေကိုတုံးနေရှိတာပါအခုအခါမှာတော့စစ်တပ်ဘက်ကလည်း KNU ထိန်းချုပ်နယ်မြေတဲကကြီးရွာတွေပေါ်ကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာတွေပါအသုံးပြုလာတယ်လို့လည်းပြောပါရယ်အခုဆိုရင်စစ်ဘေးရှောင်နေနေစဉ်တိုးလာနေပြီးမုံမြို့နယ်တဲကရံမျိုးအောင်ကြီးရွာကဒေသခံ1000ပါနဲ့ဆိုရင်အနီးတစ်ဝိုက်ကဒေသခံ1000ကျော်ထွက်ပြေးနေရတယ်ဆိုပြီးဒေသခံကဆက်ပြောပြပါရယ
်အခုဆိုရင်ဒီမုံမြို့နယ်တဲမှာကျွန်တော်တို့စစ်ဘေးရှောင်ထွက်ပြေးတော့ခဲ့ရတယ်1000ကျော်ပါပြီပေါ့
ตรงจอนอรุนางกงรุยันจิวารุตะกงรุยามเมนารุอะยายวาริอกงลงถั่วจีเนี่ยยวาละยอกเกเซียนมิวอองจีวาฮาเอ็นจีเตียง
看门特别厉害吧？哎，阿库别看目的呢，不得了，其他人那个实在也来钱不得，所以表示的咯。给人留下使用不干嘞，实在个弄啥，所以这边特别差吧？哎，这个时间咯，这个啥呢不得了，这边特别难么事的吧？我想。大家咯，给人留下使用这么好东，听从人民，某某人的嘛事的，人民往计划过实在不干的，drone呢带来那几的呢，别看你的，请你这边个没一嘛表表别给他吧？是比如，一看别人的嘛，也是没别到你的，请你个 电视背着嘛嘞，摩卡赛格龙蒙南一段，我说说娃娃看了一下嘞，一看别人苗白伢是嘴巴歪，苗呢是苦老马罗，第个呢提电视米的边面对了照，第个看别人的道理个都看中你家呀吧嘞，电视米边嘞也是也上月泥巴嘞，六十公斤八个肉表娃嘞，第张的人背包结果切开米罗，过夜那伢表表别话没些。
米拉斯里尼个大概开开的摩卡蒙南鸟，一开苗白马内，烧那等里当着别四个的路，路旁咱那起蒙南人看开家伙嘞，蒙南鸟一开苗白马叫着苗乌绵绵绵布，碰着将一对张布地张，忙着呢，四对苗那里嘛，地内天那十里那一百楼，烈士米的别到泥巴嘞，米米阿里大个，有我那忙我啊，切个了烈士米米阿拉叫。
龙安买山呀嘛，开开的便宜大股，苦路飘飘吧嘞。哦，那老在那里，现在米家都没得有不咯？米家在那里主要的民生路的，你嘛，多比较的开进的比较，那多比较便宜的不咯？哎，谁弄啊？罗的，从这龙我可能也比较的，比较的，包括这龙我是不是一趟，比较的不是一趟，不一样的不咯？哎，比较的便宜的嘛，来的，不像那些的，什么的，开开的，搞的细的，搞的说。
过了六二点钱嘛，多少批都没有过呢？不都努力的钱也搞了批下来，主要的六月批下来干啥东西的不呢？哎，大家的六月吧，因为不得人了的，没压力的，那么多人的需要不开开的都需要的。一看比那些米肉批的，是对米麻来的那提，也是米米亚的大家，米包内的大家的多，多少里看就那样的了，是对的大家都批的，过往听啊表白的。
OK 吧，我那些人罗的，我来打开这个脑白个，打比罗罗的，脸上面个红毛没有了，不咯，这都多少个？这个的，这个了嘛，脸上面个啊，这个一把的简单的嘛，呼吸的就是来的，都在里头睡觉了的。俺们有的，前面嘛的脸上面个没有了，很多的龙眼看的，那不多的老老白不咯，脸上面个这个东部的老干的也来老白，都在里头睡觉了不？ 哦，帮忙啊！老美下过，帮忙老美过，现在咱们老美过，现在嘞，那比如哦，老外那个来都啊，他们接过不咯？所以嘞，才开点那中间的也话的挺好。哦，也都把路线，就是嘞，才开点啊，为什么没有？也个没有嘞？啊，没有嘞，他假如哦，也说没有，哦，别那么说，没也没那个，多比如，哎嘛嘞，原来也让毛不就啊，也那个话。
我那个人听有不多东西嘞，一看明白嘛，烈士米撇到你那，你那到家那天，谁叫你爸爸？烈士米哈皮都来，你怎么不转？业绩那么多，三亚当我西都来，你那烈士米的面容也昂上要背在肩来了嘞。明明的那个马跟我切个表白嘞。
啊，俺老苗的每一件也没你他都没家的有不能，有时候木个这些爸妈表来那么辛苦不能，啊，不老表，你妈罗的公路啊罗的，不老表，别的西都都是家的不能。
下面的这些米家那边的卢比亚也那些不话的，没什么铁路，也就是说，人家这些米家现在不得比较的面松不能，比得拉那拉对嘛面松，啊，公路边也难熬着的，路上边的那不能，我给你们看到，哎，路边不要去买那些。你看明年施工时，表哥呀，乌拉丁啊，你看明年嘛，那些米的面松也是难熬，上月那边，别许多的，不能叫牛奶个，白马那些的，阿哥也用，比如木瓜来，狗子也该弄。 ปีนี้นี่บีโลตู้เยลุมุกคนเยสามีนาบอมาเต็นท่าบาร์เลยซึ่งเดือนมิถุนายนนี้ก็ลามีเดชโชกุเลดีเจซีโตมิโรมีเบทาร์เรลุพบยาท่าบาร์เลยครับเนี่ย
ถ้าเกิดว่าไซเคิลมองหน้าอินเทอร์โกแข่งกันอะไรอยากให้บินอะไรก็เลี้ยงเส้นมีเจ้าหูเชนีกูยังนายเปียบยาบีเกล้าพี่บาร์เลยเช่นที่กันนี่ด้วยตรงนี้ก็เราจะเล่าบ้างเลยที่ทุกที่ไปนายว่ามาทุ่งลิบมาก็เราเป็นสิ่งกันนะซีจีนี่พี่เดมิวต์มีกันนะตุ๊ดาส่งเลยอเมริกันที่คุณเนี่ยตีเป็นนี่เป็นยาแค่นะพี่บาร์เลยเช่น
VOA 新闻的 Radio 永远站在路边，Facebook 上面那个你不要来拿手机收来买。
VOA Myanmar Wire Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့မေလ26ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည7နာရီထိထိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံလင် American တခွင်နဲ့သိပ္ပံနဲ့ဤပညာခန္ဓာမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှာတော့အသက်40ကျော်အမျိုးသမီးတွေခန္ဓာကိုယ်ကြစ်လက်တန်ဆွမ်းအောင်လို့ဘယ်လိုမျိုးထိန်းသိမ်းမလဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်ရုပ်ပိုင်းစိတ်ပိုင်းကျန်းမာကြံ့ခိုင်နေဖို့အတွက်အသက်ရွယ်မရေလူတိုင်းကိုယ်လက်လှုပ်ရှားလုပ်သင့်ပါတယ်လို့တရုတ်ဆောင်မော်ဒယ်တစ်ခုတူလည်းဖြစ်ကိုယ်ကာယကျန်းမာရေးပညာပေးသင်တန်းတွေပို့ချပေးနေတဲ့မတ်တနာလှိုင်ကပြောပါတယ်နေဆတူကလူမှုစည်းဝါအကျက်တဲတွေကြားမှာရုန်းကန်ကြရတဲ့အခါမှာအထူးသဖြင့်အိမ်တော်ရှင်လူလက်ပိုင်းအမျိုးသမီးတွေဟာကိုယ့်ရဲ့တကူရေးကျန်းမာရေးကိုဦးစားမပေးနိုင်တာတွေရှိတာကြောင့်ဒီလိုလူတွေလိုက်ပါပြီးတော့လှုပ်ဆောင်နိုင်မဲ့ကျန်းမာရေးအသိပညာပေးသင်တန်းတွေကိုပို့ချပေးနေတဲ့အကြောင်းကိုလည်းပြောပြပါရယ်ကိုကာရကျန်းမာရေးနီးပြမော်ဒယ်တန်တာလိုင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါရယ်
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါမ ాయి ပြီးဦးတို့ခုလိုချိန်ပြတာကျေးဇူးများကြီးတင်ပါတယ်ရှင
်မင်္ဂလာပါရှင်နေကောင်းရဲ့လား
ကောင်းပါတယ်ဟုတ်ကဲ့ပါအမောက်တရားလုံးဝလန်းဆန်းတက်ကြွအရန်အားကြဖို့ကောင်းတယ
်ဒီမှာမနဲ့ဆောဆောဆိုတော့လန်းဆန်းနေရတယ်
အခုလိုပေါ့နော်ဒါအမဆိုရင်ကြည့်လိုက်လို့ရှိရင်လေ40ကျော်လို့55နှစ်ကျော်လို့လုံးဝအောင်မထင်ရလောက်အောင်ပဲကိုယ့်ရဲ့ခန္ဓာကိုယ်မှာစီကင်းပြီးတော့ပေါ့နော်တကယ်ကိုချစ်ချစ်လက်လက်လှလှပပနဲ့ကြံ့ခိုင်တန်ဆွမ်းတာကိုကျွန်တော်တွေ့ရတယ်လေဆိုတော့အရင်ဆုံးမေ့ချင်တာကဒါရဲ့လူဝတ်ချက်ကဘာဖြစ်မလဲရှင
့်ဟုတ်ကဲ့ပါ well လူဆိုတာကတော့အချိန်ကြာလို့ရှိရင်အိုရမှာပဲလေဟုတ်တယ်ဟုတ်ဆိုတော့ဒါပေမဲ့လည်းအမရည်ရွယ်ထားတာပေါ့နော်ကျမ်းစာမှာမှာနဲ့ online mode ဆိုတာဒါဒီဟာအဲကျမ်းမာခြင်းလက်တပါဆိုတော့ Aryojan Brahman Laban ဆိုတဲ့အတိုင်းနဲ့အမအဲ့ဒါကိုရအောင်ကိုကိုယ်တိုင်လည်းစူးစမ်းမယ်ပြီးတော့ကိုရရှိရှာဖွေတွေ့ရှိလာတဲ့အရာတွေအကုန်လုံးကိုလည်းအများနဲ့မျှဝေမယ်ဆိုပြီးတော့အဲကိုရည်ရွယ်ချက်နဲ့ပဲဒီအရာတွေလုပ်နေကြတာပေါ့နော်ကျမ်းမာရေးနဲ့ပတ်သက်တာဆိုတော့ညှိဝတ်ချက်ကဘာလဲဆိုတော့အမတို့ကဖျားခေါ်ခဲ့တဲ့အတိုင်းပဲခန္ဓာကိုယ်မှာ cell တွေကဖြစ်တာရှိသလိုပြက်တာရှိတယ်ဖြစ်စဉ်ပြက်စဉ်ဆိုတာအချိန်နဲ့အမျှကိုဖြစ်နေတယ်ဒါကိုမအားလက်မခံလို့လည်းမရဘူးဥပမာတကယ်လို့မနက်ဖြန်တပတ်ခါအမတို့စုံသွားမဲ့ထားပါတော့အဲ့ကြရဲ cell တွေကအစ်စ်ထပ်ဖြစ်ဖို့မတိဆောက်တော့ဘူးထပ်မလုပ်တော့ဘူးဒါဆိုလို့ရှိရင်အမတို့ခန္ဓာကိုယ်ကပုတ်ပြီးတော့ပြက်စီးသွားမယ်ဒီအတိုင်းပဲအမတို့အသက်ရှင်နေတဲ့အချိန်မှာလည်းခန္ဓာကိုယ်ကတကယ်ကြီးအလိုမျိုးဖြစ်ပြက်နေတာဒါပေမဲ့ပြတ်သွားတဲ့ cell တွေကိုအစ်စ်ပြန်ဖြစ်ဖို့ဆိုတာကြောင့်အမတို့အသက်ရှင်နေတဲ့အချိန်ကျန်းမာနေလို့ရှိရင်အာဟောင်းသွားတဲ့ cell တွေပြတ်သွားတဲ့အမြ cell အစ်စ်တွေက ready အကုန်လုံးအစ်စ်ပြန်ပြီးတော့အစားထိုးဖို့အမတို့ငယ်တဲ့အချိန်မှာပေါ့နော်ကလေးတုန်းကပေါ့အသက်ကြီးလာတာနဲ့အမြဒီကျန်းမာရေးကိုမချိန်သိမ့်တဲ့အခါမှာဒီဖြစ်စဉ်ပြက်စင်ကဒီဖြစ်နဲ့နှေးလာတဲ့အသားအရည်လေးတွေကြော်လာမယ်ဒီဖြစ်စဉ်ပြက်စဉ်နှေးသွားတဲ့အခါမှာအမတို့ဇီယာဆိုတဲ့အရာကိုမြင်လာပြီပေါ့နော်ဆိုတော့အဲ့တော့ဒီဇီယာကိုတိတိတောက်တာကြီးမမြင်ရအောင် cell တွေကလည်းအတွင်းထဲမှာအပြင်မှာရောကျန်းမာနေအောင်တကယ်ကိုနေ့စဉ်ထိမ့်သိမ့်ပြီးတော့လေ့ကျင့်ရလို့ရပါတယ်အဲ့တော့ဒီရုပ်ဝတ်ချက်ကိုအဓိကထားပြီးတော့မျှဝေပေးရမှာအမရဲ့တာဝန်လို့သဘောထားပြီးတော့အခုချိန်မှာဒီကျန်းမာရေးနဲ့ပတ်သက်တဲ့မျှဝေတဲ့အလုပ်တွေမှလုပ်နေတာပါ
ကျမတို့ဒါမြန်မာနိုင်ငံမှာအဆိုအမျိုးသမီးအများစုပေါ့နော်အထူးသဖြင့်ဒီအိမ်တော်ရှင်အမျိုးသမီးတွေဆိုလို့ရှင်အသက်40ကျော်လာပြီဆိုတာနဲ့ဒါကိုယ့်ရဲ့ခန္ဓာကိုယ်ထိမ့်သိမ့်ပြုပြင်ဖို့မလိုတော့ဘူးလို့ထင်တဲ့သူတွေယူဆတဲ့သူအများကြီးရှိပါတယ်တချို့ကြတော့လည်းအချိန်မပေးနိုင်လို့ပေါ့နော်တချို့ကြတော့လည်းဒီဝေးရမှာဘာလုပ်ရမှာလဲစသဖြင့်ပေါ့နော်ဆိုတော့ဒီလိုပြောတဲ့ဒီလိုအကျွေးရရောဘယ်လောက်ထိမှန်မလဲအမဘာမျိုးပြောပြနိုင်မလဲရှင
်ပြောရင်တော့ကျမ်းမာကျမ်းကျမ်းမာမာနဲ့အိုဘိုးဆိုတာကဒါအခုနောက်ပိုင်းမှာအမတို့ set လုပ်လိုက်တဲ့ goal ပေါ့နော်အရင်တော့က lifestyle တွေအရင်တော့အရာတွေကြည့်မယ်ဆိုလို့ရှင်အမလည်းရှင်းရှင်းပြောရင်ငငယ်တော့ဘယ်လိုတွေးလဲဆိုတော့အသေးစိတ်ကြော်စင်ဘဝဆုံးသွားပြီတော့ Aro tu kawe, jangan ubah ramal le, bolo. Alam itu tuh ikhlas. Tapi mana tuh, alam tuh ya jenis yang yang lebih yang kita orang lihat jauh, ngaji jauh sebenarnya lucu dia. Oh, jila eh, oh, ni ni sejak jauh dia. Oh, macam ni macam apa? Motivation macam apa? No, zaman ini sebenarnya yang aku lucah tahap lagi jalan. Mana tahu sekarang sabi dia jadi zaman ini lama aku sabi pun lagi deh, macam apa? Tang bau mian sebab orang muda ni jauh lah jadi. Tukar malu juga yang lebih kuku dah. Enyo against lo biro, sun sah biro, mida tu. Sun biro, di mana sanjeng belo biro, di mana lah biro membership demo senyap dijar. Tukar malu juga yang lebih kuku di liga tom tiko. Dah liga masih bene. Amat jelah masuk lo. Lah ajar asu biro. Enyah ni sakit. Bono, eny mah pari mian ni so. Di pemain ni jenno. Let's short her a little. Tia do, Dabi Mele, Nidazu, Ting Dayen, Coco Gule, D. Tatasa, Dubono, Uza Miza, Janja Mama, and me who the cuckoo looks in me down and knew the me, and Yai Shears, Madrila Yare. D. Fitness, knew the me, and Yah Kim Bonnet, and Mele, and Nidari Laba, the support group GMA, Facebook for our support group Tema Amaru, Lu, the Tangi Vashi Mibali. Di group dia tu biasanya di kena biar net tu bana sanjeng biar jangan mai sura berubah biar kau tu aku kalau macam ni tu mian biar ni ya aku usai biar aku nasi ni kan tercengang aku macam ni sura ti najar aku bi mian ni pergi cari di fitness group dia mara si ni bari lo mara
tu cuma rumah mana yang sara lihat. Tapi masalahnya, lalu musibah tu di cerita ni, cara ni yang tu je sahaja, pula lu pemihar le, pusing le, bukan? Jadi ni sahun ni itu yang kami ni ada tu dia, lalu dalam itu pusing pusing cara sahaja. Akak kiri kah, udah di nuan pamu di cara ni mah bukan? Ucapan awak ni bu, acing bu kita tu ni nyai si bare. So di luar ni address so yang yo, mari aku mah biar biar tu ada lu bu, ku. ขณะกูจะฮีปาร์เลยสิบปันยูปาร์โน้บูปูบิโร่จิลเลตันส่วนนี้กูจะลิจังงานดีลูกผัวบลาวที่ยี่จีเลยปลุกส่วนยอปลุกปงสันเนสานายมิเลสุราออกมาในเนี่ยพามีพี่นายมิเลเช่คุณลูกจะติดเช่นนี้เลยใช่ไหมรอแบบว่าการนี้บิโร่กงจ้าจีดีเอเชียเทอร์ดูแลมาบ่เนาะที่จะมาอีกด้วยจะเลยวิ่งวิชาบัวปูบิโร่ยี่จีเนี่ยจะมาอีกเนี่ยสิบวันเนี่ยเชียงรายมิเลเช่ อ๋อวันนี้จะว่าแต่วันที่จะว่าพาไปที่ไหนอ๋อคุณลุงอยู่เชียงเนี่ยวันมันสิ่งเดียวเลยด้วยกูที่ก็ท้าบีอ๋อจะมาอีกไรท้าบูบ้านเลยสิรอเอาเราจะวันนี้ปูบีอ๋อปีละเลยจะมาอีกแบบกูปูบีอ๋อเชียงมันปีไหนวะอ๋อมาจากกันมาเว้ยจะอยากกูชาท้าตั้งยังจะมาอีกแบบตัวมุสลิมอยู่สิบวันเลยสิ่งสิ่งนั้น อ๋อที่จะมาอีกเนี่ยสิบวันเลยสิสันเนี่ยจะมาอีกปูบีอ๋อที่ที่ชาลลูลูนายเมอ่ะที่ก็สิกอลูยอบอ๋อจะมาอีสุดเลยเทมามาสิกอลูอ๋อนักกูโลที่กูรับเจอละอ๋อถ้าจังเลยมาตั้งไหนเนี่ยประกันนี้ที่กูรับเจอที่พัทลาดีที่จะมาอีตีสุดละภาษาชีเดลูกันจะจะช่วยเลยเออแล้วทำมีเนี่ยยังไม่เชื่อเต็มอ๋อที่มิชชันเลยอยู่มารุกันเนี่ยมาทาบีอ๋อที่ก็ทาบีอ๋อเนี่ยท้าวสักคน ดีจะมาอีปูชามุตินาโอซาเกะที่สวอชช็อปคู่ที่เลยปุยานี่ละมาสิบาทีเลยสรุปเนี่ยท้าวสักคนเนี่ยนี่ผู้ส่งยิ่งช็อปเนี่ยดีแอนนิเวอร์ซารีบ่เนาะจะช่วยจารอลีดีอยู่จารอมากูเล่นโลชาลีจังเงาโลยที่ยาวปามลาบ่เนาะกูอยากขนาดกูเอาไลน์ในปามลาสรุปมีส่งยิ่งจารอตัวเลยเชียร์เลยสรุปตัวเองเนี่ยตัวบ่อาศัยโลว่าไม่ลีจังเงาเป็นลูกปงเซมิวสรุปมีว่าสีละแต่จริงอ๋อเป็นลูกปูบีว่าคือใช้เต็มเลยเชียร์
เขาไปเลยสิ่งเดียวเช่นบางทีเราเลยสิ่งอามารุยิงเงี้ยว่าเส้นอะไรที่เรามีส่วนมุ่งการสานี่ดีหรอแล้วถ้าบีชาวไหนมุ่งจะกูมารุเช่นนี้เปล่าใจอยู่แก่เลยบ่เนาะจะพี่เนี่ยที่มาสอดเดียมาเลี้ยงเมย์จะเข้ามาเลี้ยงเมย์เลี้ยงเมย์ทาราส่วนตัวมาเช่นเข้ามาสักคลีนี่เนี่ยมาทำไงเนี่ยอามารุเลยดีได้มาเว้ยสเปนมาซีบูเรลูสูบุเชียยูดีสเปนซีบูส่วน ไม่ใช่ไหนบุบบ่เนาะแต่เป็นเนี่ยไอ้สเปนซีเนี่ยเขามาต้องเนี่ยมาสู่เรียวต้องมีจ่าไว้เบ้เชิงจะซีซี အလွယ်တကူနဲ့မားရရဲ့ခန္ဓာကိုယ်မှာမဆုံးမ memory ဆိုတာရှိတယ်။အဲ့တော့တခါမှမလုပ်ဘူးသေးတဲ့လူတွေတော့အကြမ်းကြီးအပြင်းကြီးတွေလောက်ခံလို့မရပါဘူး။အဲ့တော့မားတို့လူတစ်ယောက်ကိုတွေ့ပြီဆိုတာနဲ့ assessment training ဆိုတာလုပ်ရတယ်။သူ့ရဲ့ဒီ physical assessment ပေါ့နော်။ဘယ်လောက်ထိလုံးနိုင်လဲ၊ဒူးတွေပါတွေဆောင်းနေလား၊ flat feet ကြီးလား၊ဟိုဒူးခွေနေတာ၊ car scoliosis ဒီအရာတွေမားတို့အကုန်လုံးကြည့်ပြီးတော့မှသူရဲ့ဒီကျမရဲ့ history ကဘာကြီးရှိခဲ့မလဲပေါ့နော်ဒါတွေကိုကြည့်ပြီးတော့မှဘလောက်မှမကြပါဘူးမတို့ဒီ trainer မတို့စီမှာ certified trainer တွေ consultation လုပ်ပြီးမေးဖြည့်ပြီးလို့ရှိရင်ကိုယ်နဲ့ကိုက်ညီတဲ့လုံးတင်လုံးထိုက်တဲ့အရာတွေထွက်လာမှာပါအဲ့တော့အသက်အရွယ်နဲ့ပတ်သက်ပြီးပြောရမယ်ဆိုဥပမာအမကဝယ်ကြည့်လို့ရပါတယ်အမလွန်ခဲ့တဲ့3နှစ်တုန်းကခန္ဓာကိုယ်နဲ့အခုအချိန်မှာရှိနေတဲ့ခန္ဓာကိုယ်လည်းမတူပါဘူးအမရဲ့ရွေးချက်ကတစ်နှစ်တက်တစ်နှစ်ဒီထက်ပိုပိုပြီးတော့ကိုယ့်အကိုကျေနပ်အားရတဲ့physical condition ကိုရမယ်လို့ညွှန်းထားပါတယ်
မတနာလိုင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။ရှေ့သတင်းပတ်မှာလည်းအမျိုးသမီးတွေအသက်အရွယ်မရွေးခန္ဓာကိုယ်ကြစ်လက်တမ်းမှကျန်းမာနေစေဖို့ဘလို့မျိုးနီးလန်းကောင်းတွေကိုအကြံပေးထားတယ်ဆိုတာကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကိုအောင်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
အမေရိကန်တွေနွေရာသီအားလည်းရဲ့စတင်တဲ့အချိန်မှာတချို့ကတော့ခီးသွားဖို့ပြင်ဆင်နေကြပါပြီ။မေလရဲ့နောက်ဆုံးတင်းလာနေဟာစာဆုံးစစ်တီတွေအတွက်အောက်မွေးဘွယ်နေဖြစ်တာကြောင့်ဒီအချိန်ကနေစပြီးတော့နွေရာသီအားလည်းရဲ့ရာသီရောက်ပြီဆိုပြီးအများကသတ်မှတ်ထားတာပါ။တကယ်တော့ဇွန်လကုန်ကနီးမှအမေရိကန်နွေရာသီကာလတရဝင်ရောက်ရှိတာပါ။ဒီနှစ်မှာတော့ကိုဗစ်ကရောဂါကျော်လွန်ကစားအချိန်ကလုံမဟုတ်ပဲလေကြောင်းလိုင်းတွေဟိုတယ်တွေကလည်းကြိုတင်ပြင်ဆင်လာကြပါတယ်။လေလက်မှတ်ခတွေကလည်းကယောဂကာလမတိုင်ခင်ကတည်းက400ကိုင်နှုန်းလောက်ပိုဈေးတက်လာပါတယ် Everything's more
expensive အလုံးပိုပြီးဈေးကြီးကုန်ပါတယ်လက်မှတ်ဈေးတွေလည်းကြီးကုန်တော့တစ်နှစ်ကိုခရီးတစ်ခေါက်ထက်ပိုထွက်ဖို့ခက်ကုန်ပါတယ
်ကုန်ကျစရိတ်တက်တာအောင်တချို့ခီးသွားတွေကတော့ခီးသွားအချိန်ကြီးရှော့ချသလိုမိသားစုလိုက်ဆိုရင်ကိုယ်တိုင်ကားမောင်းပြီးတော့လည်းသွားပါတယ်ဒီသတင်းပတ်ကုန်မှာ3ရက်ကြာပိတ်မှာလည်းဖြစ်တာကြောင့်အမေရိကန်38တန်းလောက်ဟာကိုအိမ်ကနေအနည်းဆုံးမိုင်50လောက်ကားပေါင်းပြီးတော့ခရီးသွားကြလိမ့်မယ်လို့ခရီးသွားလာရေးစောင့်ကြည့်မှုဆိုင်ရာအဖွဲ့ Travel A ကခန့်မှန်းထားပါတယ်။ဒါဟာမနစ်ကတည်းကစာရင်နှစ်တန်းလောက်ပိုများလာတာဖြစ်ပေမဲ့ကယောဂါကာလမတိုင်ခင်ကအရေးအတွက်ကိုတော့မမှီသေးဘူးလို့ဆိုပါရယ်။ကြာသာရင်းနေ့ကနေတနင်္လာနေ့အတွင်းခရီးသွားတန်းနဲ့ချီရှိလိမ့်မယ်ဆိုပြီးတော့လည်းခန့်မှန်းထားပါတယ်။
Usually you can save some money if you plan ahead of time. ပုံမှန်ဆိုရင်တော့ခီးသွားစရာရှိလို့ကြိုစီစဉ်ရင်အကုန်ကျတတ်တာလေးရှိပါတယ်။ဒါပေမဲ့လည်းအခုကုန်ကျတာများလွန်းလို့စိတ်ထဲမှာချိန်မိပြီးကိုယ့်ဘဝအတွက်အမှတ်တရဖြစ်မဲ့အတွေ့အကြုံတွေရအောင်လို့သဘောထားပြီးတော့အားတင်းသွားရတာပါ
။သူကသမီးဖြစ်သူမွေးနေ့အတွက်မိသားစုဝင်တွေအားလုံးခီးသွားဖို့လနဲ့ချီကြိုတင်စီစဉ်ခဲ့ပေမဲ့လည်းနှစ်ယောက်သွားမဲ့ကုန်ကျစရိတ်ဟာဟိုရုံးကမိသားစု၄ယောက်သွားတဲ့ကုန်ကျစရိတ်လောက်ရှိတာကြောင့်မိသားစုအားလုံးခီးတူတူမသွားနိုင်တော့ပါဘူ
းခီးထွက်ရင်ကုန်ကျများတာကြောင့်ဒီတစ်ခေါက်ကတော့နှစ်ယောက်တည်းပဲသွားဖြစ်တာပါအဖေနဲ့မောင်လေးကအိမ်မှာကြံခဲ့ပါတယ
်လေကြောင်းခီးသွားလုံခြုံရေးဆိုင်ရာဌာန DSA ကအခုတလောနိုင်ငံတော်ဝန်ကလေစိတ်တွေမှာခီးသွားနှစ်တန်းခွဲကျော်လောက်တိုးလာတယ်လို့ပြောပါတယ်လေကြောင်းလိုင်းတွေလည်းကယောဂကာလမတိုင်ခင်ကထဲလုတ်သားအင်အား600ခန့်ကျော်ပူခန့်ထားရသလိုရာသီဥတုကြောင့်လေရင်ခီးစဉ်ဖြတ်သိမ်းတာနှောင့်နှေးကြံ့ကြာတာမဖြစ်ရအောင်လဲပိုအစစ်မြင့်တဲ့ဤပညာတွေတုံးပြီးတော့စောင့်ကြည့်နေတယ်လို့ဆိုပါတယ်ခင်ဗျာအာဂါတာကိုခဏတာအလေသွားခြင်းတွေကိုပို့ဆောင်ဖို့ Virgin Galactic အာဂါတာခီးသွားကုမ္ပဏီကနောက်ဆုံးအချိန်အနေနဲ့သူတို့အာဂါတာယာဉ်ကိုတန်းတက်ပြန်တန်းပြီးပါပြီကုမ္ပဏီဝန်ထမ်း6ဦးကိုတည်ဆောင်ပြန်တန်းတဲ့ယာဉ်ဟာမေ25ကြာသပတေးနေ့မနက်က New Mexico ပြည်နယ်တောင်ပိုင်းကအာဂါတာယာဉ်စခန်းမှာပြန်လည်ဆင်းသက်ခဲ့ပါတယ်ကမ္ဘာမြေဆွဲရနဲ့လွတ်ရာအာဂါတာမှာမိနစ်အနည်းငယ်ကြာနေခဲ့ပြီးတဲ့နောက်ပြန်လည်ဆင်းသက်ခဲ့တာပါဘီလီယံနာတထေးအမေဇုန်ကုမ္ပဏီကိုတည်ထောင်သူ Jeff Bezos ထက်ရနေငယ်စောပြီးအာဂါတာကိုသွားခဲ့သူ Richard Branson ဟာအာဂါတာကိုကိုယ်ပိုင်ကုမ္ပဏီယင်နဲ့သွားခဲ့တာပါ Virgin Galactic ကုမ္ပဏီပထမဆုံးဝန်ဆောင်မှုပေးရမယ့်ခီးစဉ်ကအီတလီလေတပ်ရဲ့သိပ္ပံသူတေသနအတွက်ဖြစ်ပြီး နောက်ပိုင်းမှာတော့ကဘာမြေဆွဲငင်အားလွတ်ရကအတွေ့အကြုံကိုစမ်းသပ်ဖို့နှစ်အတော်ကြာလက်မှတ်ဝယ်ယူဆောင်ဆိုင်နေကြတဲ့သူတွေကိုပို့ဆောင်ပေးမယ်လို့ပြောပါရခင်ဗျာမိသားစုနဲ့အတူအီမဲဟာ2009ခုနှစ်မှာဒုက္ခသည်ပြန်လည်နေရာချထားရေးအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတာပါသူမိဘတွေကတော့ဂရနီပြည်ကစစ်ပွဲတွေကြောင့်စစ်ဘေးရှောင်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနှစ်အတော်ကြာခေါ်လွန်နေတိုင်းရင်အီမဲကိုမွေးဖွားခဲ့တာပါအမေရိကန်ပြည်ထောင်စုရောက်ကလေးကကန်တကီပြည်နယ်ဘိုလင်ဂရင်းမြို့က Western Kentucky တက္ကသိုလ်ကနေဇီဝဗေဒနဲ့ဒါရုဗေဒလေးနှစ်ဘွဲကိုရခဲ့ပြီးတဲ့နောက်မြို့တော် Washington DC က George Washington တက္ကသိုလ်ကနေပြည်သူ့ကျန်းမာရေးမဟာဘွဲကိုရခဲ့တာပါကမ္ဘာတစ်လောမှာလိုအပ်နေတဲ့နေရာတွေအပြင်မွေးဖွားရာဇာတိမြေကလူမှုအတွက်လည်းအကျိုးပြုနိုင်ဖို့စဉ်းစားထားတဲ့အကြောင်းအခုလိုပြောပါတယ်
My plan is just to work with a different organization.
ဖွဲ့စည်းပေါင်းစုံ NGO တွေနဲ့အလုပ်လုပ်ဖို့အဓိကအစီအစဉ်ရှိပါတယ်။အဲ့လိုဆိုရင်ကျမကအဲ့ဒီဒုက္ခသည်တွေအတွက်ဆောင်ရွက်ပေးဖို့ကိုယ်စားလှယ်ဖြစ်ဆေလွတ်တာမျိုးဖြစ်ကောင်းဖြစ်လာမှာပါ
။ဝန်ထင်းတပင်မှာမြန်မာနိုင်ငံသားတွေအတွက်အမေရိကန်ဆွေရကပေးတဲ့လင်ကွန်းပညာတော်သင်ဆုရှင်လဲပါဝင်ပါတယ်။ဇီဘူဘူဦးဟာ2021ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာပြီး2023မေမှာစီးပွားရေးနဲ့ခီးတွားလုပ်ငန်းဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ကိုရခဲ့တာပါ။ကိုရိုင်းခီးတွားအလန်းညွန်အလုပ်လုပ်ခဲ့တယ်လို့မြို့ပြဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းမွေနဲ့ထင်းထင်းရင်ဆောင်ရွက်တဲ့ဒုအိမ်ခီးတွားလုပ်ငန်းရေးရှိတည်တံ့ဖွံ့ဖြိုးတိုးတက်လာဖို့ဆောင်ရွက်တဲ့မြန်မာ Responsible Tourism Institute ကိုမှလည်းခီးတွားလုပ်ငန်းနဲ့ဆက်စပ်တဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်ခဲ့ဘူးပါတဲ့လင်ကွန်းပညာတော်သင်ဆုဟာမဟာတန်းတက်မဲ့သူတွေအတွက်ပေးတဲ့ပညာတော်သင်ဆုပါ
လူမှုရေးသိပ္ပံဘာသာရပ်တွေပြီးရင်နိုင်ငံရေးနဲ့နိုင်ငံရေးသိပ္ပံနဲ့ဆိုင်တဲ့ဘာသာရပ်တွေပြီးလို့ရှိရင် development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ဘာသာရပ်တွေ international relation တွေလည်းရှောက်လို့ရတယ်အဲ့ပြင်ဒီ Lincoln မှာတခုအားသာတာကြတော့သူတို့ကဒီပုံမှန်ဆိုလို့ရှိရင်အစိုးရဝန်ထမ်းတွေသို့မဟုတ်NGO မှာလုပ်တဲ့ဝန်ထမ်းတွေပြီးတော့တိုင်းရင်းသား minority ကိုဦးစားပေးတဲ့အပြင်ပေါ့နော်ဒီပညာသင်ဆုမှာနောက်တစ်ခုကသူတို့ကဒီ private sector ပေါ့နော်အပြင်ကစီးပွားရေးဘက်မှာပဲကိုကလှုပ်ပြီးတော့ယင်းကြီးကျွမ်းဝင်ရှိတဲ့လူတွေကိုလည်းသူတို့ဦးစားပေးပြီးပြည့်ရပေါ့နော
်နိုင်ငံရဲ့ချမပညာသင်နိုင်ဖို့ကတော့အလုံးယုံကန်ကြိုးစားရတယ်လို့လည်းပြောပါတယ်ဒုက္ခသည်စခန်းမှာမွေးဖွားကြီးပြင်းလာပြီးတော့လက်လှမ်းမီတလောက်ပညာရေးကိုဒီဇိုင်းမမတ်လှုပ်လာတာကြောင့်နောက်ဆုံးမှာတော့ရီမန်ထားတဲ့အိမ်မက်တွေအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ဆိုပါတယ်
So it was a struggle at first.
ဒုက္ခတဲ့တယောက်အနေနဲ့ဒီကိုရောက်လာတော့တော်တော်လေးဒုက္ခရောက်ပါတယ်။ဘာသာစကားရောစနစ်တကျတင်ကြားလာတဲ့ပညာရေးမျိုးလည်းမတက်ခဲ့ရတဲ့ခါကျတော့အစာပိုင်းမှာတော်တော်လေးရုန်းကန်ကြိုးစားခဲ့ရပါတယ်။မဟာပွဲရဖို့ဆိုရင်လည်းတော်တော်လေးလိလာအားထုတ်ခဲ့ရတာပါ။ဒါပေမဲ့လည်းအကောင်းဆုံးကြိုးစားခဲ့တာကြောင့်ထိုက်တန်တဲ့ရလဒ်ကိုစုခုနိုင်ခဲ့ပါတယ်။ဒါကြောင့်ကိုယုံကြည်မှုရှိအောင်လုပ်ပြီးဖြစ်အောင်လုပ်ပါ။အင်မတန်ခက်တာကြောင့်လည်းကျမလည်းမလုပ်နိုင်ဘူးလို့ထင်ခဲ့တာပါ။ရင်ကျေးမှုရောဘာသာစကားကလည်းကွဲတော့တခြားသူတွေလိုအဆင်ပြေပြေရှောင်လန်းခဲ့ရတာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကို့မှာဘလို့အခက်ခဲတွေပဲရှိဘလို့အကျက်တဲခြေနေပဲဖြစ်ဖြစ်ကို့တွေးလိုက်ရတဲ့ကောက်ရိုးတမြင်လေးကိုတွေးတဲ့အခါမှာအမိအယစုတ်ကန်ရယူပြီးတော့စူးစမ်းမယ်ဆိုရင်ရီမန်းချက်ပန်းနိုင်ကိုတေချာပေါက်ရောက်ပါလိမ့်မယ
်။ Congrats.
George Washington တက်သူကကျင်းပတဲ့ပွင့်လင်းတပင်ကို Washington DC မြို့သားရင်းမြစ်မှာမေလ22ရက်နေ့ကကျင်းပတာပါ Bachelor ပွဲ Master ပွဲနဲ့ PhD ပွဲရသူကျောင်းသူကျောင်းသားတွေအပါအဝင်မိသားစုဝင်တွေအလုံး 32,000 လောက်ပွင့်လင်းတပင်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံးလေအမေရိကန်တစ်ခွေအစီအစဉ်မှာရှင်ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှမှာတော့ပင်လယ်ရေကိုကြိုချက်ပြီးတော့သုံးနိုင်တဲ့စင်ကာပူရေပေးစနစ်ရဲ့ရေအရည်အသွေးအကြောင်းကိုတင်ပြပေးထားပါတယ်ကမ္ဘာတစ်လွှားမှာကြုံလာရနိုင်တဲ့တောက်သုံးရေရှားပမှုပြဿနာကိုဖြေရှင်းတဲ့အခါမှာတော့ပင်လယ်ရေကိုကြိုချက်ပြီးတော့သုံးဖို့အများဆုံးလုပ်နေတဲ့နိုင်ငံတွေကတနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံရဲ့ တန့်စင်မှုနှုံဆန်နေနောက်ပြီးတော့တောက်တုံးရည်အည်သွေးနဲ့စိတ်ချရမှုအတိုင်းအတာတွေကိုသိရနိုင်မှုစင်ကာပူအလုံသမားဝင်ကြီးဌာနဘေးအန္တရာယ်ကင်းရေးအရာရှိအင်ဂျင်နီယာဦးဝေငိမ့်ကိုဒေါခင်မျိုးသားကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာစီစဉ်တင်ဆက်ပေးထားပါတယ်ရှင်
စင်ကာပူအားဆိုလို့ရှိရင်ဒီပင်လယ်ရေကိုကြိုချက်ပြီးတော့တုံတာအမတန်စိတ်ဝင်စားစရာကောင်းပါတယ်ဆိုတော့အဲ့ဒါလေးကိုနည်းနည်းရှင်းပြပေးပါဆရာဒီစင်ကာပူကပင်လယ်ရေကိုကြိုချက်ပြီးတော့ရေရင်းနေယူတဲ့အကြောင်းလေးပေါ့
စင်ကာပူရဲ့ရေရင်းမြစ်လေးခုအကြောင်းပြောရပါတယ်အဲ့ဒီရေရင်းမြစ်လေးခုထဲမှာတစ်ခုကပင်လယ်ရေကိုကြိုချက်ပြီးတော့တုံတာဒါနဲ့ကိုယ်လောဆယ်ပင်လယ်ရေကိုကြိုချက်ပြီးတော့သုံးတဲ့ရေကဆရာခိုင်တော့မှရှိတယ်။ဒါပေမဲ့တို့အဲ့ဒီအောင်လည်းထပ်ပြောပြင့်မှုရှိတာ။တခြားရေတွေစားလို့ရှိရင်ပင်လယ်ရေကိုကြိုချက်တဲ့ရေကတော်တော်လေးဈေးကြီးတယ်။သူကဈေးအကြီးဆုံးနဲ့မှာပါတယ်။သုံးလားရေကိုပြန်ပြီးတော့သုံးတဲ့မီဝါတာကပင်လယ်ရေကိုကြိုချက်ပြီးတော့သုံးတဲ့ရေနဲ့စားလို့ရှိရင်သူကအများကြီးစဉ်သက်တာ။ဒါပေမဲ့ပင်လယ်ရေကိုကြိုချက်တဲ့ရေကလည်းအဓိကအထားတဲ့ဒီတစ်ခုပါပဲ။ဘာလို့ဆိုပင်လယ်ရေကလည်းခိုင်းရတာ။ပင်လယ်ရေကိုကြိုချက်တာစနစ်ကို2005ခုနှစ်မှာသူတို့စပြီးတော့တုံးနေတယ်။အဲ့ဒါစင်ကာပူရဲ့ရေကန်းသားတစ်တရက်။စင်ကာပူကရေရုံမထက်ဘူးရေရုံမထက်တဲ့ကြောင့်ရေကိုရတဲ့နေရာနေသူတို့ယူတယ်။ကိုပေးပေါင်းကျင်မှာပင်လယ်ရှိနေတဲ့အခါကျတော့ပင်လယ်ရေကအလကားရည်ကြီး။ညာကြီးကြက်တော့ယူလို့ရတယ်ကြီး။ဒါတော့ပင်လယ်ကိုကျွှေချပြီးတော့တုံးဖို့အတွက်ကိုသူတို့စဉ်းစားကြတယ်။အခုဆိုလို့ရှိရင်တစ်နှစ်ကိုရေကားလည်းပေါင်းတန်း30အထိကျိုးပြီးတော့တုံးနိုင်တယ်။ဘောမောပင်လယ်ကိုကျိုးပြီးတော့တုံးတဲ့နိုင်ငံတွေအများကြီးရှိပါတယ်။အဲ့ဒီထက်မှာစင်ကာပူသည်ပင်လယ်ကိုအများဆုံးကျိုးတုံးတဲ့နိုင်ငံတွေထဲတစ်နိုင်ငံဖြစ်ပါတယ်။2060မလေးရှားရေကိုမတုံးတော့တဲ့မဝယ်တော့တဲ့အခါမှာပင်လယ်ရေကိုကျိုချက်တဲ့ရေကို30ရာခိုင်နှုန်းအထိတုံးမြင့်ပြီးတော့တုံးသွားဖို့လို့ရည်မှန်းထားပါတယ
်။ပင်လယ်ရေကိုကျိုချက်ဖို့အတွက်ဆရာတို့စက်ရုံတွေတည်ထားမှာပေါ့နော်။ဆိုတော့စက်ရုံတွေဘယ်နှခုလောက်များရှိပါလဲဆရာ
။ဟုတ်ကဲ့လောလောဆယ်စက်ရုံ5ခုရှိပါတယ်။2005ခုနှစ်မှာ Sink Spain Desalination Plant ကိုဖွင့်ခဲ့တယ်။2013ခုနှစ်မှာ Trust South 2018ခုနှစ်မှာ Trust အဲ့ဒီစေုံနေရာတော့စေုံနိုင်ငံရဲ့အနောက်ဘက်ပိုင်းမှာ။နောက်ပြီးတော့2020မှာ Brina East ကို2021မှာနောက်ဆုံးဖွင့်လိုက်တဲ့စေုံက Jurong Island Desalination Plant ဖြစ်ပါတယ်။နောက်လည်းထပ်ပြီးတော့ဖွင့်တော်မှုရှိပါတယ်။အဲ့ဒီစေုံ5ခုကနေပြီးတော့ကိုယ်စိတ်မှုလိုအပ်ချက်တွေကိုရေလိုအပ်ချက်ဆရာကနေတို့ဖြည့်နေပြီးဖြစ်ပါတယ်။
ဟုတ်ကဲ့ဆရာဆရာဒီပင်လယ်ရေကိုကြိုချက်တဲ့နည်းအချမ်းချင်းလေးပြောပြပေးပါဆရာ
ဟုတ်ကဲ့ပင်လယ်ရေထဲမှာကပစ္စည်းမျိုးစုံပါကုန်းမကျလာတဲ့မိုက်ဒရိုက်အားလုံးကပင်လယ်ရေရောက်သွားအဲ့ဒီမိုက်ဒရိုက်တွေကိုပင်လယ်ရေကိုစပြီးတော့စုပ်မဲ့နေရာမှာစကားကြီးတွေနဲ့တန်စကားကြီးတွေအုပ်လိုက်ပြီးတော့ပိုက်ကိုရေဆုပ်တဲ့ပိုက်ရဲ့အဝကိုအဲ့ဒီတန်စကားကြီးတွေထဲကိုထည့်ထားတယ်ရေဆုပ်လိုက်တဲ့ခါမှာမိုက်ဒရိုက်တွေပါမလာတော့ဒါပြဘာလို့စစ်ဒီရစင်ကြတော့ဒီတန်စကားနဲ့ဆက်လိုက်တဲ့အထက်မှာတော့မှထပ်ပြီးတော့ပါလာသေးတဲ့မုံပိုက်တွေကိုထပ်ပြီးတော့ဆစ်ပါတယ်အဲ့ဒါဒုတိယအဆင့်မှာ screening အဆင့်လို့ခေါ်ပါတယ်နောက်တတိယအဆင့်ကျတော့ဒီပင်လယ်ရဲမှာပျော်ဝင်နေတဲ့ဓာတ်ပစ္စည်းတွေအများကြီးပဲဒါကြောင့်ပင်လယ်ရဲငြမ်းနေတာအဲ့တော့အဲ့ဒီဓာတ်ပစ္စည်းတွေကိုဖယ်ထုတ်ဖို့အတွက်ကို dissolved air flotation ဆိုပြီးတော့ ice system နဲ့ဖယ်ထုတ်ပါတယ်အဲ့ဒါတော့ပင်လယ်ရဲမှာပါတဲ့ဓာတ်ပစ္စည်းတွေကလေးတယ်နောက်ပြီးတော့ရုပ်ရည်ကသူတို့ရဲ့ပုံပြီးတော့ပေါ်တယ်ဆိုတော့အဲ့ဒီစီကအင်းနဲ့ခွတ်ထုတ်တာရေထဲကိုလေပုံးနဲ့ပုတ်ထွက်ရတဲ့ခါကျတော့လေးတဲ့ပစ္စည်းတွေအောက်ကိုကျသွားတယ်နောက်ပြီးတော့ရေသတ်နေရာအပေါ်တက်လာတက်ပြအစင်နောက်ပြီးတော့ ultra filtration ဆိုတာကနောက်ထပ်ပါဝင်လာတဲ့ပုံမွှားလေးတွေရောပိုးပေါင်းလေးတွေကိုအနုစိတ်ထပ်ပြီးဆစ်လိုက်တာထပ်ပြီးတော့ဆစ်လိုက်တဲ့ခါကျတော့ရေကလောဟတန်းဆစ်သွားပြီးတော့နောက်ဆုံးအဆင့်ကျတော့မှ reverse osmosis အဲ့ဒီအဆင့်မှာပင်လယ်ရေမဟုတ်တော့တောက်တုံးရေအဆင့်ကိုရောက်သွားတယ်နောက်ဆုံးအဆင့်ကျတော့မှပေါ်ပြီးတော့တန်းစင်အောင်ဆိုပြီးတော့ post treatment ကိုတော့တန်းစင်ပြီးတော့ရေကိုတကယ်လုံးဝတန်းစင်ပြီးတော့လူတွေအတွက်အနေအကင်းကင်းတုံးတဲ့ရေစစ်ကြောင်းလို့စူပေါင်းအစ်60ရှိတာပါဝင်တက်တက်တူတွေကိုလည်းချုပ်ပြတ်ချက်ပြရတယ်နောက်ပြီးတော့အမုံမွားတွေလည်းဖြစ်ပြရတယ်ဆိုတော့အဆင့်တော်တော်များတယ်ဆိုတော့သူကဈေးတော်တော်ကြီးတယ်အဲ့မှာတုံးတဲ့ဓာတ်ရုပ်ရပစ္စည်းတွေရောဈေးတော်တော်ကြီးတယ်
ဆန်းဆန်းဆန်းပြောရတဲ့အတိ reverse osmosis ဆိုတာလည်းနည်းနည်းရှင်းပြပေးပါဆရာ
အဲ့ဒီထဲမှာဘာတွေပါလဲဆိုလို့ရှိရင် semi permeable membrane ရေစစ်ကနတ်နေလိမ့်မယ်လို့ခန့်တယ်တချို့အမုံမွားတွေကရေထဲကိုပျော်ဝင်ပြီးတော့မသွားဘူးတချို့အမုံမွားတွေကရေထဲကိုပျော်ဝင်သွားတယ်ဥပမာအားဖြင့်ဆိုကြပါစို့ဆားပါအဲ့ဒီအဆင့်မှာ ပင်လယ်ရဲမှာပါလာတဲ့စားစုစုပေါင်း90ရာခိုင်နှုန်းအဲ့ဒီစင်မှာအကုန်စစ်ချရတယ်။အဲ့တော့ရေကငံမလီတော့ဘူး။အဲ့စင်မှာလုံးဝတန့်စင်သွားတယ်။ဒီ memory နေနဲ့စစ်ချလိုက်တဲ့ခါမှာသူကရေထဲမှာပျော်နေတဲ့မိုက်ဒရိုက်တို့ပါတခါလေးစစ်လိုက်တာ။နောက်ဆုံးရေ molecule တီးတီးပဲထွက်လာ။တခြားဘာမှမပါတော့ဘူး။တခြားပါဝင်လာတဲ့အဲ့ဒီစားတွေကိုလည်းအဲ့ဒီစင်မှာတခါလေးစစ်ချလိုက်တာပေါ့။အဲ့တော့ reverse osmosis အဲ့ဒီအစင်ကတော်လေးစိတ်ဝင်စားလို့ကောင်းတယ်။ตัวเยมอลิจูตีๆไปถั่วลงลุเลิกไปได้สกาดิป่ะโ
อเคฉะนั้นสิงคโปร์ก็เยโหเยเสร็จไม่รู้เว้ยเนี่ยทีนี้ตอกลงได้ตะโบป่ะเนาะ
โอเคอซูยะก็อามะคันทาว่าเลยสิงคโปร์เบเยไปก้องลาได้เยโหไม่ซูทีนี้นอกแต่บามาซิเสียไม่รู้แล้วเว้ยเนี่ยทีนี้ตอกลงได้ตรุอามะคันทาว่าแล้วก็เดี๋ยวไอ้เฉยๆอติจุเจเลยยะทาว่าลาได้ลาได้เยโหสิดเลย UV ရဲ့ထုတ်ပြန်ကြေညာရဲ့အရာဆိုလို့ရှိရင်တင်ကောရေကိုတလောက်ကိုစစ်စစ်ကြေပေါင်း 8,000 အထိလုပ်တယ်အဲ့ဒါလာရင်လာရင်လို့ထောက်ပါစစ်စစ်ကြေပေါင်း 8,000 ဆိုတာဒီ WHO ကတမထားတဲ့စံနှုန်းတဲ့နှစ်ဆကျော်ထားတယ် WHO ရဲ့စံနှုန်းကတမထားတဲ့ပါရမီတာတော့ရ130ပေါ်မှာဆက်ဆန်းရမယ်လို့ WHO ကတမထားတယ်ဒါမှမဟုတ်စင်ဟိုးကစစ်တာက290အထိတန်တဲ့စစ်စစ်ကြေပေါင်းပါရမီတာ290ထိစစ်တယ်ဆိုတော့ဘရိတ်ချွာတမထားတဲ့စံနှုန်းနဲ့နှစ်ဆပို့ပြီးတော့စစ်တာဆိုတော့နောက်ပြီးတော့အဲ့ဒီရေကိုစမ်းတဲ့နေရာမှာလည်းတနေရာတဲ့ရေယူတာမဟုတ်ဘဲနဲ့တနေငံလုံးမှာရှိတဲ့ဒီပိုင်းနဲ့နေစီရင်ယူတယ်အရှိအနောက်တောင်မြောက်ဘရိတ်စင်ဘူးအလဲအဲ့လိုနေရာတွေအနောက်ကလိုက်ယူပြီးစစ်တာပါနောက်တစ်ခုက NEA National Environment Agency တော့ PUE ကရလာတဲ့ရေတွေကိုအနည်းရတခါတည်းစစ်ပြီးဆိုအဲ့ဒီစစ်ဆေးတဲ့အဖွဲ့ကို2003ခုနှစ်မှာသူတို့နိုင်ငံသားတွေရေစေဘူနိုင်ငံသားကျွမ်းကျင်တဲ့ပညာရှင်တွေပါတဲ့အဖွဲ့ကိုပုံပြစစ်တာပါရေပိုက်ကလာတဲ့ရေတွေသူတို့အများစစ်တယ်ဒီရေဟာတောက်လို့ရတဲ့အဆင့်မြင့်ရေအသီးရေသွင်းတဲ့ပြည်ဝရေဖြစ်ပါတယ်ဆိုပြီးတော့သူတို့အမှတ်ခံပြီ
းဥယျာဉ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
စင်ကာပူရဲ့ရေတန့်စင်မှုနီးစံနေအကြောင်းကိုစင်ကာပူအလုံသမားဝန်ကြီးဌာနဘေးရနေရကင်းရေးအရာရှိအင်ဂျင်နီယာဦးဝင်းငင်းကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းခဲ့တဲ့သိပ္ပံနဲ့နီးပညာခံရပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါရှင်။
အမေရိကန်အစိုးရလည်းပတ်ဖို့လိုအပ်တဲ့ငွေချေးယူနိုင်မယ့်ပမာဏတိုးပေးဖို့အတွက်အင်ဂျီရိုထိပ်တန်းရာရှိတွေနဲ့ Republican လွှတ်တော်အမတ်တွေကြားဂျာတာရီနီညာကနောက်ဆုံးညှိနှိုင်းမှုတွေမှာသဘောတူညီမှုရလုံနေပါဖြစ်နေပါပြီ။စစ်မှုရန်တွေစစ်ပြန်တွေနဲ့ပတ်သက်တဲ့အသုံးစိတ်ကလွဲလို့ကျန်တဲ့အသုံးစိတ်တွေကိုလျှော့ချပြီးအစိုးရချင်းငွေပမာဏကိုလာမယ့်နှစ်နှစ်အတွင်းထပ်တိုးပေးဖို့အတွက်သဘောတူညီချက်ရဖို့အခြေတင်ဆွေးနွေးခဲ့ကြတာပါ။အမေရိကန်လွှတ်တော်အဆောက်အအုံအကြမ်းဖက်မှုနဲ့ပတ်သက်ပြီးအပြင်းထန်ဆုံးထောက်လှမ်းတွေချမှတ်လိုက်ပါပြီးဒီအကြမ်းဖက်မှုကိုအဓိကဦးဆောင်ပေးတဲ့အစိုးရစန့်ကျင်ရေးအုတ်ကီပါစ်ခေါ်တဲ့အဲ့ဒီအဖွဲ့ကိုထူထောင်တဲ့သူစတီဝတ်ရူ့ကိုထောက်လှမ်း18နှစ်အထိမနေ့ကချမှတ်လိုက်တာပါဒါကတော့လွှတ်တော်အဆောက်အအုံတိုက်ခိုက်တဲ့သူတွေထဲမှာအများဆုံးထောက်လှမ်းချမှတ်ခံရခဲ့တာပါအမေရိကန်ပြည်ထောင်စုမှာဂျူးလူမှုအတိုက်အဝန်းတွေပေါ်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့စန့်ကျင်တဲ့အမြင်တွေပိုများလာနေချိန်မှာဂျူးစန့်ကျင်ဝါဒကိုတိုက်ဖြတ်ဖို့အတွက်ရည်ရွယ်တဲ့ပရမဆုံးသောအမျိုးသားအဆင့်မဟာဗျူဟာကိုအင်ပီရိုကကြာသပတင်းကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာဂျူးစန့်ကျင်ရဲ့အမြင်တွေကဘာလဲ၊ဘာကြောင့်တည်ထားတင်လဲဆိုတာကိုကြည်ကြဲပြန့်ပြန့်သဘောပေါက်ရင်းနဲ့ဂျူးလူမှုအတိုင်းဝိုင်းနေရဲ့လုံခြုံရေးတိုးမြင့်စေရေးအတွက်မလိုလားအပ်တဲ့အမြင်တွေပျောက်သွားစေရေးနဲ့မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားစည်းရုံးမှုရှိရေးစတာတို့ပါဝင်ပါတယ်။
2023ခုနှစ်မေလ26ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zenet Derman နဲ့ Justin Twist တို့ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာအမြဲပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.